Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ12ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မမ။နိုင်ငံတကာကုန်တင်သင်းမောတွေကိုတိုက်ခိုက်နေတဲ့ယေမန်နိုင်ငံကဟူသီသဘုံတွေပေါ်အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဒီပစ်မှတ်တွေကိုတိုက်ခိုက်ခဲ့ပါတယ်။တရုတ်ချောင်းဝင်မှုနဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကြားမှာယာယီအပြစ်ခံရက်ဆဲလိုက်ကြပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးလင်းနှစ်တွင်မှာပထမဆုံးကြဆင်းခဲ့တယ်လို့တရုတ်နိုင်ငံကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူညီခဲ့ကြပါတယ်။ညီနောင်မဟာမိတ်တို့တင်ထားတဲ့နယ်မြေတွေလက်လွတ်ဖို့ညှိနှိုင်းမှုကရောဘလို့ဖြစ်လာနိုင်ပါသလဲ။
အဲ့ဒီဒေသတွေကိုညီနောင်သုံးဘော်အနေနဲ့လက်လွတ်ဖို့လိုတယ်ဆိုတဲ့အဆိုပြုချက်ကိုလည်းကျွန်တော်ညီနောင်သုံးဘော်ကလက်မခံပါဘူး။
နိုင်ငံရေးသုံးသက်သူရဲ့ရှုမြင်ချက်တရင်အပြည့်စုံတဲ့အတူကမ့်ဘလူကပြူစောထီးတွေတက်တဲ့အထိုင်ချထားတဲ့စကန်ကိုတော်လန်ရေးပူပေါင်းတက်တွေကဝိုင်းမီတိုက်ခိုက်နေပါတယ်။ဗြိတိန်နဲ့ဥရောပနိုင်ငံတချို့မှာအလုံးလုံးကိုင်နေတဲ့မြန်မာနိုင်ငံသားတွေအခွန်ဆောင်မှုစစ်ကောင်စီဖိအားပေးနေပါတယ်။ဒီလိုနောက်ဆုံးရသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြပြပေးပါမယ်ရှင
်။ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ရမှာသွာလာနေတဲ့ဒီနိုင်ငံကကုန်တင်သင်းမောတွေကိုတိုက်ခိုက်နေတဲ့ယေမန်နိုင်ငံကဟူသီသဘုံတွေရဲ့ပြစ်မှတ်ပေါင်းများစွာကိုအမေရိကန်နဲ့ဗြိတိန်တို့ဂျာတာပြည်ညာတို့ကတိုက်ခိုက်ခဲ့ကြပါတယ်။ယေမန်နိုင်ငံတဝမ်းမှာရှိတဲ့နေရာပေါင်း16နေရာကပြစ်မှတ်ပေါင်း60ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲဌာနချုပ်ကဂျာတာပြည်နေကပြောကြားခဲ့ပါတယ်။နိုင်ငံကသင်းမောတွေပေါ်ဟူသီတို့ရဲ့တိုက်ခိုက်မှုကိုဓာတ်ရိုက်တုံ့ပြန်တာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။တပ်မတော်ရေးနီလန်းနဲ့ကြိုးပမ်းမှုတွေကိုသူတို့လှစ်လျူရှုတဲ့အတွက်အခုလိုမျိုးမဖြစ်မနေတိုက်ခိုက်ရတာဖြစ်တယ်လို့သမ္မတရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တိုက်ခိုက်တဲ့အထက်မှာဟူသီသဘုံတွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတဲ့ကုတ်ကဲစခန်းတွေ၊လက်နက်တိုက်တွေ၊ဒုံးကျည်ပစ်စနစ်တွေ၊စစ်လက်နက်ထုတ်လုပ်တဲ့နေရာတွေပေါ်တိုက်ခိုက်ခဲ့တာပါ။ရေဒါတပ်ဆင်ထားတဲ့နေရာတွေ၊လေကြောင်းရန်ကာကွယ်တဲ့စနစ်တွေကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်။အမေရိကန်နဲ့ဗြိတိန်ဥဆောင်တဲ့တိုက်ခိုက်မှုကိုဩစတြေးလျကနေဒါနယ်သာလန်စ်နဲ့ဘာရိန်နိုင်ငံတွေကလည်းကူညီပံ့ပိုးပေးခဲ့ကြပါတယ်ရှင်
။ယီမင်မှာရှိနေတဲ့ဟူသီသဘုံပစ်မှတ်တွေကိုအမေရိကန်ပြည်ထောင်စုဗြိတိန်နဲ့မဟာမိတ်နိုင်ငံတချို့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်ယူဖို့ရုရှားကဒီကနေ့တောင်းဆိုထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းမစ်ရှင်ဖွဲ့ကပြောလိုက်ပါတယ်။ဂါဇာမှာရှိတဲ့ဟာမတ်အကြမ်းဖက်တွေကိုထောက်ခံတဲ့အီရန်ကြောထောက်နောက်ခံပြုထားတဲ့ဟူသီသဘုံတွေကလက်တတော်မှာလည်းပင်လယ်နီဒေသတဝိုက်ကသင်းမောတွေကိုတိုက်ခိုက်နေတာပါ။ဂါဇာပြည်ပခပို့ပြီးတော့မှမကျေပြတ်လာအောင်တားဆီးတဲ့အနေနဲ့ယီမင်မှာရှိတဲ့ဟူသီသဘုံပစ်မှတ်တွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တို့ကလေကြောင်းကရေကြောင်းကပါတိုက်ခိုက်နေတာပါ။ဒီလိုမျိုးတုံ့ပြန်တိုက်ခိုက်မှုတွေဟာတရားမျှတမှုမရှိဘူးလို့ဟူသီသဘုံအဖွဲ့ပြောခွင့်ရကပြောထားပြီးတော့အစ္စရေးဘက်ကဦးတည်သွားတဲ့သင်းမောတွေကိုဆက်ပြီးတော့ပစ်မှတ်ထားတိုက်ခိုက်သွားမယ်လို့ပြောပါတယ်ရှင်။
ဂါဇာကမ်းမြောင်ဒေသမှာဒီပါလက်စတိုင်းပြည်သူတွေကိုအစ္စရေးကလူမျိုးရုံးတပ်ဖြတ်နေတယ်လို့ဆိုပြီးတော့တောင်အာဖရိကနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲတဲ့အမှုအတွက်အစ္စရေးနိုင်ငံကဒီကနေ့ခုခံခြေပါပါတယ် Genocide လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့အသုံးနှုန်းကိုအသုံးချနေကြတယ်လို့အစ္စရေးအစိုးရရဲ့တရားရေးဆိုင်ရာအတိုင်ပင်ခံတယ်လ်ဘက်ဂါကပြောကြားပြီးတော့ဆက်ဆွဲမှုတွေကိုပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ် Netherlands နိုင်ငံတဟိတ်မြို့က ICJ တရားရုံးမှာဒီအမှုကိုဇန်နဝါရီလ17ရက်ကနေဒီနေ့12ရက်နေ့အထိနှစ်ရက်ကြာနာပွဲလုပ်တာဖြစ်ပါတယ်။မနေ့ကတော့တရားစွဲတဲ့တောင်အာဖရိကနိုင်ငံဘက်ကဂါဇာမှာအစ္စရေးစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့အထောက်အထားတွေကိုတရားရုံးတော်ကိုတင်ပြလျှောက်ထားခဲ့ပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်အစ္စရေးအစိုးရကိုယ်တိုင်ကလူမျိုးရုံးတပ်ဖြတ်မှုလုပ်နေတယ်လို့ဆိုတဲ့တောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုဟာလူမျိုးရုံးတပ်ဖြတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလုံးဝမှားယွင်းဆွဆွဲတာဖြစ်တယ်လို့အစ္စရေးဘက်ကဒီကနေ့ခြေပပြောကြားသွားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်ဆင်နေမှုကိုချက်ချင်းရပ်ဖို့အပါအဝင်ကနဦးအရေးပေါ်ဆုံးဖြတ်ချက်တွေချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံကတရားရုံးကိုတောင်းဆိုထားပါတယ်ရှင်။
Israel နဲ့ Hamas တို့ကြားကတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအဖမ်းခံထားရတဲ့တစားကန်တွေပြန်လွှတ်ရေး Israel မှာဆန္ဒပြခဲ့ကြပါတယ်။ Israel ရဲ့ညာဘက်တိုက်ခိုက်မှုကြောင့် Gaza ကအရက်သား60ကျော်တေခဲ့ရတယ်လို့ Hamas ဘက်ကပြောနေတဲ့အချိန်မှာပဲရပ်ပေါင်း100နီးပါးဖမ်းခံထားရတဲ့တစားကန်တွေရဲ့ဒုက္ခကိုလည်းအများကနားလည်အလေးထားပေးဖို့ Israel ဆန္ဒပြသူတွေကဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဒီ Israel နိုင်ငံသားဆန္ဒပြတဲ့သူတွေအနေနဲ့ဆက်ပြီးတော့အဖမ်းခံထားရတဲ့တစားကန်တွေရဲ့ဓာတ်ပုံတွေကိုကင်ဆောင်ပြီးတော့အမဲရောင်ဝတ်စုံတွေစင်ပြီးအနီရောင်ဖဲပြထိုးပြီးတော့သူတို့ကိုပြန်လွှတ်ပေးပါဆိုပြီးကြွေးကြော်ပြီးတော့နိုင်ငံတောင်ပိုင်းမှာလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာပါလက်ရှိဒီတစားကန်130ကျော်ဆက်ပြီးတော့အဖမ်းခံထားရတဲ့အချိန်မှာတော့တချို့ဆန္ဒပြတဲ့သူတွေကဘာမှမပြောဘဲနဲ့ငြိမ်မနေကြပါနဲ့ဘယ်နေရာသွားပြီးတော့ရှောင်နေကြတာလဲကဘာကြီးနိုးထဖို့လိုပြီဆိုတော့စာတန်းတွေကိုကင်ဆောင်ပြီးတော့အော်ဟစ်တောင်းဆိုခဲ့ကြပါသေးတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15953ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျဇန်နဝါရီလ12ရက်တောက်ချာနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာစစ်တပ်နဲ့တိုင်းဒေသညီနောင်မဟာမိတ်၃ဘွဲ့ကြားမှယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူလိုက်ကြပါတယ်။တရုတ်အစိုးရကြားဝင်ဆေးဆက်ပေးမှုနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာနှစ်ဖက်ကိုယ်စားလှယ်တွေဇန်နဝါရီလ10ရက်နဲ့17ရက်နေ့တွေကဆွေးနွေးပြီးတော့တရားဝင်သဘောတူညီမှုရခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရမော်နင်းကဒီကနေ့ပြောကြားခဲ့ပါတယ်
။保持缅北停火和谈势头符合缅甸各方利益。也有助于维护中缅边境地区和平。
နှစ်ဖက်အပြစ်ခတ်ရက်ဆဲဖို့နှစ်ဖက်အငင်းပွားမှုတွေတောင်းဆိုချက်တွေကိုငြင်းငြင်းချမ်းချမ်းဆွေးနွေးအပြေရှားသွားကြဖို့နှစ်ဖက်လုံးကသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံတဲမှာရှိနေတဲ့တရုတ်နိုင်ငံသားတွေနဲ့တရုတ်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကိုထိခိုက်အောင်မလုပ်ဖို့အတွက်နှစ်ဖက်လုံးကကတိပြုခဲ့ကြတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရမော်နင်းကပြောကြားသွားခဲ့တာပါ။တရုတ်နိုင်ငံနဲ့ထိဆက်နေတဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာအပြစ်ခတ်ရက်ဆဲတာဟာမြန်မာဘက်ကတက်ဆိုင်သူအလုံးအထွတ်အကျိုးရှိတယ်လို့တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်နေရေးကိုလည်းအထောက်အကူဖြစ်စေတယ်လို့သူကဆိုပါတယ်။ဒါကြောင့်ဒီသဘောတူညီမှုကိုအလုံးကတကယ်လက်တွေ့အကောင့်ထဲဖော်ဖို့မျှော်လင့်တယ်လို့လည်းတရုတ်အစိုးရပြောခွင့်ရကပြောကြားသွားခဲ့ပါတယ်။ကုမင်းမျိုးဆွေးနွေးပွဲကနေယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူညီခဲ့ပြီးတော့ဒီသဘောတူညီမှုခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းပြောကြားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်နိုင်ဖို့လည်းတရုတ်နဲ့မြန်မာဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။နှစ်ဖက်တိုက်ခိုက်ခဲ့တဲ့တပ်တွေအနေနဲ့ရောက်နေတဲ့နေရာမှာရှေ့ဆက်မတိုးဘဲအပြစ်ရက်ဖို့တိုက်ခတ်တိုက်ခိုက်မှုတွေတကယ်ရက်သွားမှနေဆက်ကုံသွေးရေးပြန်ဖွင့်ဖို့အတွက်တရုတ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ပြန်လည်ဆွေးနွေးပြီးတော့ဖွင့်လှစ်ဖို့သဘောတူညီခဲ့ကြတယ်လို့လည်း TNL ဘက်ကဒီ VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ GOGAN MNDAA တအန် MTNL နဲ့ AA ရခိုင်အဖွဲ့သုံးဘွဲ့ပေါင်းပြီးတော့2023အောက်တိုဘာ29ရက်မှာစစ်ဆင်ရေးကိုစတင်ခဲ့တာပါ။တိုင်းဒေသညီနောင်အဖွဲ့တွေဘက်ကလောက်ကိုင်းချင်းရွှေဟော်သိန်းနီကုတ်ခိုင်နမ်တူဟိုပန်စားတဲ့မဟာပြူဟာကျတဲ့မြို့ပေါင်း15မြို့ထက်မနည်းကိုသိမ်းပိုက်ထိန်းချုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ခဲ့သလိုနေဆက်ကုံသွေးရေးအတွက်အချက်အချာကျတဲ့မြို့တွေကိုလည်းညီနောင်သုံးဘွဲ့ဘက်ကထိန်းချုပ်နိုင်ခဲ့တာကြောင့်ကုံသွေးရေးရပ်ဆိုင်းခဲ့သလိုတရုတ်နိုင်ငံဘက်ကကြီးရွေကြရောက်ပြီးတော့တရုတ်နိုင်ငံသားတချို့လည်းထိခိုက်ဒဏ်ရာရမှုတွေရှိတယ်လို့တရုတ်ဘက်ကပြောကြားခဲ့ပါတယ်ရှင်။
ထိုင်ဝမ်ရွေးကောက်ပွဲကစစ်ပွဲကိုဥတည်နိုင်တယ်လို့တရုတ်ဘက်ကသတိပေးထားတဲ့ကြားကပဲထိုင်ဝမ်ရဲ့နိုင်ငံရေးပါတီ၃ခုကမနေ့ဖြန်စနေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်လူမှုမဲဆွယ်ပွဲတွေအကြီးအကျယ်လုပ်ဖို့ရှိနေပါတယ်။နောက်ဆုံးအနေနဲ့အပြိုင်မဲဆွယ်နေတဲ့အချိန်မှာတော့ထောင်အောင်ချီတဲ့ထောက်ခံသူတွေကဒီကနေ့လူမှုဆွေးရွေးပွဲတွေလုပ်ဖို့ပြင်နေပါတယ်။လူဦးရေ23သန်းပဲရှိပြီးတော့ဒီမိုကရေစီရေးကိုတက်တက်ကြွကြွရှိလာတဲ့ထိုင်ဝမ်ကျွန်းကိုမိုင်130ဝန်းကျင်ရှည်လျားပြီးတော့ကျင်းမြောင်းတဲ့ရေလက်ကြားနယ်သာနေဆက်ချထားတဲ့ကွန်မြူနီတရုတ်ပြည်မကြီးကသူ့ရဲ့ပိုင်နေမြေအစိတ်ပိုင်းဖြစ်နေတတ်မှတ်ထားတာပါတရုတ်နိုင်ငံကအင်အားတွေပိုပြလာချိန်မှာပဲဒီရွေးကောက်ပွဲအနိုင်ရတဲ့သူအနေနဲ့တပိုင်းလျက်ကူပစ္စည်းထုတ်လုပ်တဲ့နေရာမှာအဓိကအကျဆုံးဒေသဖြစ်တာနဲ့အညီမဟာဗျူဟာကြကြကင်တွေရမှာမို့တကဘာလုံးကလည်းဒီထိုင်ဝမ်ရွေးကောက်ပွဲကိုအလေးပေးဆောင်ကြည့်နေကြတာဖြစ်ပါတယ်ထိုင်ဝမ်ရွေးကောက်ပွဲမှာထိတ်ဆုံးကနေပြေးနေတဲ့လက်ရှိအာဏာရပါတီဖြစ်တဲ့ဒီမိုကရေစီတိုးတက်ရေးပါတီ DPP ကိုယ်စားလှယ်လောက်ဒုသမ္မတလိုင်းချင်တေးကလည်းဒီရွေးကောက်ပွဲဟာဒီမိုကရေစီနဲ့အာဏာရှင်စနစ်အကြရွေးချယ်ပွဲဖြစ်တယ်ဆိုတာကိုပုံဖော်ပြောဆိုထားပြီးတော့သူ့ရဲ့အဓိကပြိုင်ဘက်အတိုက်ခံကွန်မန်ဒန်ပါတီရဲ့ကိုယ်စားလှယ်ဟူယင်အင်းဟာတရုတ်ပြည်မာကြီးနဲ့နှိစက်လွန်းသူဖြစ်တယ်ဆိုပြီးတော့ဝေဖန်ရှုတ်ချထားပါတယ်ရှင်
American နဲ့တရုတ်ကုံသွယ်ရေးဟာဒီ၄နှစ်အတွင်းမှာပထမဆုံးကြာဆိုင်ခဲ့တယ်လို့တရုတ်နိုင်ငံဘက်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြပါရတယ်။ 2023ခုနှစ်ထဲမှာတရုတ်အမေရိကန်ကုန်သွယ်ရေးတန်ဖိုး664ဘီလျံဒေါ်လာရှိခဲ့ပြီးတော့ဒါဟာ2022ကတည်းကဆိုင်12ရာခိုင်နှုန်းလောက်ကျဆင်းသွားခဲ့တာဖြစ်တယ်လို့တရုတ်ကောက်ခွန်ဦးစီးဌာနကပြောပါတယ်အခု2024ခုနှစ်အတွင်းမှာလည်းကုန်သွယ်ရေးမှာပိုပြီးတော့အခက်အခဲတွေရှိနိုင်တယ်လို့ကောက်ခွန်ဦးစီးဌာနဒူးဝင်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ပြီးခဲ့တဲ့နှစ်အတွင်းတရုတ်ပြည်ပပို့ကုန်တွေလည်း 4.6 ရာခိုင်နှုန်းလောက်ကျဆင်းခဲ့တာမို့2016ခုနှစ်ခဲကဆိုရင်ပထမဆုံးကျဆင်းမှုဖြစ်ပါတယ်။သွင်းကုန်ကလည်း 5.5 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကုန်သွယ်ရေးကတော့2023ခုနှစ်အတွင်းမှာစံချိန်တင်အောင်တက်ခဲ့ပါတယ်။သူတို့နှစ်နိုင်ငံကုန်သွယ်ရေးတန်ဖိုး240ဘီလျံဒေါ်လာအထိရောက်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ဒေသတချို့မှာတော့အသက်အန္တရာယ်ရှိလောက်အောင်အေးခဲတဲ့နှင်းမုန်တိုင်းဝင်ရောက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။စနေနေ့အစောပိုင်းကနေစလို့အော်ရီဂွန်ပြည်နယ်ပို့လန်မြို့ကိုနှင်းမုန်တိုင်းဝင်ရောက်တိုက်ခိုက်ဖို့ရှိနေပြီးတော့တောင်ဒါကိုတာပြည်နယ်မှာလည်းအန္တရာယ်ဖြစ်လောက်တဲ့ထိအေးခဲမယ်ဆိုပြီးတော့အမေရိကန်မိုးလေဝသဌာနကသတိပေးထားပါတယ်။လောလောဆယ်မှာတော့လေယာဉ်တွေကိုဖြတ်ထားပြီးတော့ဒီနှင်းမုန်တိုင်းသတိပေးချက်တွေကိုအရေးပေါ်ထုတ်ပြန်ထားပါတယ်ရှင်။ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်စစ်ကောင်စီရဲ့ညဉ့်ညံ့ရေးကိုယ်စားလှယ်ဖွဲ့နဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရဲဆဲဖို့သဘောတူညီခဲ့ကြပါတယ်အပြစ်ခတ်ရဲဆဲရေးဆက်လက်ခိုင်မာဖို့ဆက်ဆွေးနွေးသွားမှာဖြစ်တယ်လို့နယ်စပ်ကုံတွယ်ရေးပြန်ပြီးစတင်နိုင်မှုကိုလည်းတရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းသွားမှာဖြစ်တယ်ဆိုတာကိုသတင်းထုတ်ပြန်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစော်ဝင်းလှိုင်ပြောပြပေးပါမယ်
စစ်ကောင်စီရဲ့ညဉ့်ညံ့ရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့ကိုကန့် MNDAA တအောင်းတရားနယ်လေရခိုင်တပ်တော် AA တို့ရဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဂျာဝင်စစ်စပ်မှုနဲ့ကုမင်းမြို့မှာဆွေးနွေးပြီးယာယီအပြစ်ရဖို့ဒီလ17ရက်နေ့ကသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်အခြေအနေလိုအပ်ချက်အရဆွေးနွေးပွဲတွေဆက်လုပ်ပြီးတခြားကိစ္စတွေကိုထပ်ပြီးညှိနှိုင်းဆွေးနွေးသွားမယ်အကြောင်းကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲကရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုကျုပ်စော်မင်းထွန်းကအခုလိုသတင်းထုတ်ပြန်ထားပါတယ
်ကျွန်တော်တရုတ်နိုင်ငံရဲ့ဒီနိုင်ဆော်ရက်ပင်းနဲ့ဒီမြောက်ပိုင်းသုံးဘက်နဲ့မြန်မာနိုင်ငံကဒီနိုင်ညီနိုင်ဆူလီကွယ်နဲ့ကူပါတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာကျွန်တော်တို့အာယာယီပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ရရှိခဲ့ပါတယ်ကျွန်တော်တို့ဆက်လက်ပြီးဆွေးနွေးသွားဖို့များလည်းရှိပါတယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့အတွက်လည်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်ပြီးရင်ကျွန်တော်တို့နေဆက်ဒေတာကွန်ဒီကိညာပြန်လည်ဖွင့်နိုင်ရေးအတွက်တရုတ်မြန်မာနိုင်ငံဆက်လက်ညီနိုင်ဆောင်ရွက်သွားမှာဖြစ်ပါတယ
်စစ်ကောင်စီရဲ့ညီညာရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်သုံးဘွဲ့ကိုယ်စားလှယ်တွေအကြားမှာပထမအကြိမ်အဖြစ်2023ခုနှစ်ဒီဇင်ဘာလ17ရက်နေ့ကနေ23ရက်မှာတကြိမ်ဒုတိယအကြိမ်အဖြစ်ဒီဇင်ဘာ22ရက်ကနေ24ရက်နေ့တကြိမ်ဆွေးနွေးခဲ့ပြီးအခုတကြိမ်ဟာတတိယအကြိမ်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ဟာ2029စစ်စင်ရေးစတင်ပြီးနှစ်လခွဲကျော်ကာလမှာရှမ်းမြောက်ဒေသကမြို့ပေါင်းတရာစင်ကျော်နဲ့စစ်စခန်းပေါင်း200ကျော်ကိုသိမ်းပိုက်ထားတာဖြစ်ပါတယ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့အကြားလောလောဆယ်နှစ်ဖက်ယာယီအပြစ်ခတ်ရက်ဆဲခဲ့ပေမဲ့ဒီသိမ်းယူထားတဲ့နယ်မြေတွေကိုလက်လွတ်ဖို့ညီနိုင်ရမှာအတားအဆီးဖြစ်နိုင်ကြောင်းနိုင်ငံရေးလေတာသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်အဲ့ဒီဒေသတွေကိုညီနောင်သုံးဘွဲ့အနေနဲ့လက်လွတ်ဖို့လိုတယ်ဆိုတဲ့အဆိုပြုချက်ကိုလည်းကျွန်တော်ညီနောင်သုံးဘွားလက်မခံပါဘူး။အဲ့ဒီပြဿနာဟာလက်တလုံးအဖြစ်နော်အကြမ်းလမ်းစီးရထိုးနဲ့တိုက်ခိုက်နေမှုတွေကိုတော့လက်လို့ရဆိုင်တော်နိုင်ရှိပါလေ။ဒါပေမဲ့တကယ်တမ်းလက်တွေ့အသေးပေရပြောရလို့ရှိရင်အဲ့ဒီဒေသတွေကဒီညီနောင်သုံးဘွားသိမ့်ပိုက်ပြီးနော်အခုကမျိုးပြတ်ဥချုပ်ရေးတွေလုံခြုံရေးကိစ္စတွေဆက်လက်အကောင့်တဲပေါ်မယ်လို့ပြောကြညာသွားပြီ။ဒါကြောင့်မို့ညီနောင်သုံးပေါ်နဲ့အခုလုပ်ပြညီညာရေးသဘောတူညီမှုဟာအကန့်အသတ်နဲ့ယာယီမျှတာဖြစ်ပြီးတော့ဒီရှိမှာအောင်မြင်နိုင်ွယ်လည်းမရှိဘူးလက်တွေ့မှာအကောင့်ထဲပေါ်နိုင်စရာအကြောင်းချက်ဘာမှမရှိပါ
ဇန်နဝါရီလ10ရက်နေ့မှာကြာရောက်တဲ့62နှစ်မြောက်တအောင်းတော်လန်ရေးနေ့ဂုံပြုမင်ကုန်းမှာလည်း PSLF ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးတိုင်ဖုန်းကတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုတရားမျှတမှုရှိတဲ့ဥပဒေရေးဆွဲပြီးအုပ်ချုပ်သွားမယ်လို့ထည့်သွင်းပြောကြားထားတာဖြစ်ပါတယ်။ရှမ်းမြောက်ဒေသကသတင်းတွေကိုအစင်တစိုက်ရေးသားဖော်ပြနေတဲ့ဒေသခံသတင်းသမားတဦးကလည်းလက်ရှိရရှိထားတဲ့သဘောတူညီချက်အပေါ်အခုလိုရှုမြင်ကြောင်းပြောပါတယ
်။ကျွန်တော်မြင်တာကတော့အတိအကျတော့ဒီစနေပွဲဖြစ်တာကလည်းအဓိကတရုတ်ပြည်ကပါတယ်။ဒီချက်ကဆက်ကလည်းတရုတ်ကိုဂျာဝင်ပြည်နိုင်ခိုင်းတာရှိတယ်။ ဒါပေမဲ့ဒီဘက်ကလည်းလေးတန်ရှော့လာတယ်မရှိဘူးသူကဒီတင်းထားတဲ့မျိုးတွေနဲ့နောက်ပြန်ဆက်ခိုင်းတယ်ဆိုတော့ဒီနောက်တစ်ဖက်ကလည်းတင်းထားတဲ့မျိုးတွေနောက်ပြန်ဆက်တင်းမှမူကြတယ်ကတော့တပြည့်ချင်းဖြစ်လာတယ်အဓိကကျွန်တော်ပြည့်ရကတော့တရုတ်ကတော့တွေးတာ3ချိန်လောက်ရှိတယ်ဒါမျိုးကအခြေထွက်တင်တယ်ဆိုတော့ဒီရည်ရှိတော့ဒါအပြည့်ရလိုက်တဲ့သဘောမျိုးလိုပဲကျွန်တော်စတယ်။ဒီဟာကလေးချမ်းတိုက်ခတ်မှုတွေဆက်ဖြစ်လာမယ်ဘလန်နဂျီတွေပြစ်ခတ်လာခြင်းနဲ့ဆိုအချမ်းတစ်ချက်တစ်ခုပေါ်လာရင်တော့တိုက်ပွဲကဆက်ပြီးဖြစ်လာမယ်အမှားလာရင်ရှိတယ်။အခုလောလောဆယ်ပြည်ကတော့ပြည်ုပ်ပြားကြောင်းလို့ဒါဒီလောလောဆယ်ရက်ထားတဲ့အနေအထားမျိုးလောက်ကိုကျွန်တော်သိရတယ
်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဘွဲ့အကြားသဘောတူညီချက်မှာမနေ့ဒီဇင်ဘာ17ရက်နေ့တရုတ်နိုင်ငံကုမင်းစံတော်ချိန်ည10နာရီမြန်မာစံတော်ချိန်ည8နာရီခွဲအချိန်ကစပြီးအပြည့်ရဖို့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကတပ်စခန်းတွေမြို့တွေထပ်မံသိမ်းပိုက်တာတွေမလုပ်ဖို့စကားဆဘက်ကလေကြောင်းတက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေမလုပ်ဖို့သဘောတူထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီနေ့ကြားရောက်တဲ့တောင်အောင်မျိုးသားတော်လှန်ရေးနှင့်တဝန်လွှာမှာညီနောင်မဟာမိတ်၃ဘွဲ့ဟာမြန်မာပြည်သူတရားလုံးရဲ့ဘုံရည်မှန်းချက်ဖြစ်တဲ့ဆရာနာရှင်အမြင့်မြတ်တည်၍မြန်မာပြည်သူလူထုနဲ့အတူတသားတည်းရှိနေမှာဖြစ်ကြောင်းဖော်ပြထားပါတယ်။ညီနောင်မဟာမိတ်၃ဘွဲ့နဲ့ယာယီအပြည့်ရရဲ့ဟာရခိုင်ပြည်နယ်ပါမပါကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဒါကတော့စစ်ကောင်စီရဲ့ညီညာရေးကိုယ်စားလှယ်ဖွဲ့နဲ့ညီနောင်မဟာမိတ်၃ဘွဲ့တို့ကြားမှာယာယီအပြည့်ခတ်ရက်ဆဲဖို့သဘောတူညီခဲ့ပြီးတဲ့နောက်ဆက်တွဲဘလို့အခြေအနေဖြစ်လာနိုင်တယ်လဲဆိုတဲ့သုံးသပ်ချက်ကိုစောဝင်းလိုင်းပြောပြပေးခဲ့တာပါ။ဆက်ပြီးတော့ကမ်ဘလူဘက်ကအခြေအနေကိုတင်ပြပေးကြပါတယ်။ကမ်ဘလူမြို့နယ်တင်ငုတ်ကြီးကျေးရွာကစစ်ကောင်စီတပ်နဲ့ပြူစောထီတပ်ဖွဲ့တွေအထိုင်ချထားတဲ့စခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေကဇန်နဝါရီလ17ရက်နေ့ကပူပေါင်းတိုက်ခိုက်ခဲ့ကြပါဗျ။အဲဒီတိုက်ခိုက်မှုတွင်မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီအဖွဲ့ဝင်တချို့ထိခိုက်သေးဆုံးခဲ့ပါတယ်။စခန်းမှာရှိတဲ့လက်နက်ခဲယံတွေကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုပြီးမှာတော့စစ်ကောင်စီတပ်ဘက်ကတင်ငုံကြီးကျေးရွာနီးကရွာ300ကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မှတ်မှတ်စင်အောင်ပြောပြပေးပါမယ်
။ကမ်ဘလူမြို့နယ်တင်ငုံကြီးကျေးရွာကစစ်ကောင်စီနဲ့ပြူစောထီစခန်းကိုဇန်နဝါရီ17ရက်မနေ့2နာရီဝန်းကျင်မှာအမတ်တေစစ်ဒေတာကမ်ဘလူခရိုင်ကုကေးဦးဆောင်မှုနဲ့ကမ်ဘလူခရိုင်ပါကာဖာလှုပ်ရှားတပ်ဖွဲ့နဲ့မြို့နယ်ရဲကြီးပါကာဖာတို့ပူးပေါင်းတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်25ဦးသေဆုံးပြီးတနက်14လက်နဲ့လက်နက်ခဲယံပစ္စည်းတွေသိမ်းဆီးရခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကမ်ဘလူမြို့နယ်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးကတင်ငုံကြီးကြီးရွာကစစ်ကောင်စီတပ်စခန်းတိုက်ခိုက်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့ကလည်းပြဖို့စိတ်ကြီးမရှိဘူးသူတို့လည်းနဲ့ချရကျွန်တော်တို့လည်းမပြဘူးပေါ့ဗျာသူတို့ကအဲ့ဒီမှာမလုံနဲ့ဆိုတဲ့အချိန်မှာသူတို့ကမတ်တက်ဆိုင်ရတာတယောက်ကအဲအဲ့ဒီမှာကျွန်တော်တို့ကပြစ်လိုက်တာပေါ့ဗျာအခုလောလောဆယ်တော့မှအင်အားဖြစ်လာတယ်ဗျာအခုလောလောဆယ်တော့50လောက်ရှိတယ်ဗျာကျွန်တော်တို့တဲ့အချိန်မှာတော့20ဝန်းကျင်တော့ရှိမှာဗျာဒါကတော်လည်းဖွဲ့ပြီးအကုန်ပေါ့ဗျာဘယ်လိုပြောလဲပကပတော်လည်းဖွဲ့ပြီးအကုန်အင်အားစုတွေပေါ့ဗျာတော်လည်းညီအောင်နဲ့အကုန်လုံးပေါင်းပြီးတိုက်ရတယ်ဗျာ
တင်ငုတ်ကြီးကြီးရွာအထိုင်စခန်းကိုတိုက်ခိုက်ဖျက်ဆီးပြီးတဲ့နောက် W63936 တင်ကားတက်ရင်ကစစ်ကောင်စီတပ်တွေဟာစစ်ကြောင်းနှစ်ကြောင်းခွဲပြီးတင်ငုတ်ကြီးကြီးရွာနဲ့အနီးဝန်းကျင်ကကြီးရွာတွေဖြစ်တဲ့ကိုမြို့တောင်တဲကုန်းနဲ့တရက်ခေါင်းကြီးရွာတို့ကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါရယ
်။12လောက်မှာကိုမြို့ရောက်တိုင်းမီးရှို့ရတယ်။ကိုမြို့ရောက်တိုင်းမီးရှို့အဲဒန်းမင်းကကောင်းကြီးကကျတော့ကျွန်တော်တို့တောင်တဲကုန်းရောက်မီးရှို့ရတယ်အမှန်ကြောင်းပေါင်းပြီးမှအဲ့မှာသူတို့အဲ့မှာအဲသူတို့မိရှုပ်ပြီးတော့တရားခေါင်းကိုတနအိခွဲလောက်ကျတော့သူတို့ပေါင်းသွားတယ်ဗျ။နှစ်ကြောင်းပေါင်းပြီးမှအဲတရားခေါင်းကိုတက်ပြီးတော့မိရှုပ်သွားတယ်ဗျ။ကိုမျိုးကတော့တော်တော်များတယ်ဗျ။ကိုမျိုးကတော့ကျွန်တော်တော်တော်ကိုများတယ်ဆိုတော့ကိုကြောင်းနဲ့ကျွန်တော်တို့တာပြင်းကြောင်းနဲ့ပဲမြင်တော့တာမှအဲ့မှာကျွန်တော်တို့ဒုံးနဲ့ဝဲကြည့်တာမှ
စစ်ကောင်စီအထိုင်စခန်းနဲ့ပြူစောထီအကောင်နဲ့ကြီးရွာတွေမှာရှိတဲ့ကိုမျိုးတရားခေါင်းစားတဲ့ကြီးရွာတွေဟာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာမကြာခဏမိရှုပ်ခံရတဲ့ကြီးရွာတွေဖြစ်ပြီးလက်ရှိမှာတော့ရွာအတွင်းမှာနေအိမ်တွေမရှိသလောက်ဖြစ်ကုန်ပြီလို့ဒေသခံတွေကပြောပါရယ်တင်ငုတ်ကြီးကျေးရွာတိုက်ပွဲအပြီးစစ်ကောင်စီတပ်တွေရဲ့စစ်ကြောင်းထိုးနေမြေရှင်းလင်းရေးကြောင့်ကျေးရွာ9ရွာလောက်ကဒေသခံ1000ကျော်လောက်စစ်ပီးရှောင်နေရတယ်လို့ဒေသခံတွေကပြောပါရယ်ဇန်နဝါရီ9ရက်နေ့ကလည်းစစ်ကောင်စီတပ်အင်အား150လောက်နဲ့ကမ်လူတောင်ပဲချန်ထန်းကုန်းတိုက်နယ်အတွင်းကိုစစ်ကြောင်းထိုးဝင်လာပြီးနန်အင်းကျေးရွာအနီးမှာရှိတဲ့စစ်ရှောင်တဲ30ကျော်ကိုမိရှို့ဖျက်ဆီးခဲ့တယ်လို့စစ်ဆောင်ဒေသခံ2ဦးကိုလည်းပြစ်ခတ်တပ်ဖြတ်သွားတယ်လို့ KMLU KB3 တာဝန်ခံကိုဇော်ကပြောပါတယ်
။ကိုရဲ့နေရာဟိုကဒီကျွန်တော် KMLU တောင်မချမ်းပြီး KMLU တိုက်နယ်လေးမှာပေါ့။နိုင်အင်တာဗာအခုခါခါလာတင်ငါနဲ့တုံးချောက်တင်နဲ့တပေါင်းစုစစ်ကြောင်းပေါင်းပြီးတော့ကျွန်တော်ဒီရှူစောဒီတပ်ဖွဲ့ဝင်နေနဲ့စစ်ကြောင်းနှစ်ကြောင်းခွဲထူပဲဆိုတော့ကျွန်တော်ဒီ KMLU တိုက်နယ်လေးမှာတင်
က
ြီးရွာကစစ်ပီးရှောင်းတွေကနဲ့အင်းရွာနဲ့မီတာတစ်ထောင်ခန့်မှန်းအကွာဝေးလောက်မှာတဲရီနေနေထိုင်ပြီးတော့စစ်ပီးရှောင်းနေရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဇန်နဝါရီ6ရက်ကစစ်ပီးရှောင်းနေရှိတဲ့နေရာကိုစစ်ကြောင်းထိုးပြီးစစ်ရှောင်းတဲရီကိုမီးရှို့ခဲ့တဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့စစ်ပီးရှောင်းအိမ်တော်စု120ဝန်းကျင်လောက်ဟာနောက်ထပ်နေရာရွှေ့ပြောင်းပြီးတော့စစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့ကမ်းဘလူးမြို့နယ်ကစစ်ကောင်စီတပ်နဲ့ပြူစောတိတပ်ဖွဲ့တွေအထိုင်ချထားတဲ့စခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဝိုင်းတိုက်ခိုက်တဲ့အခြေအနေမမျှတစင်အောင်ပြပြပေးခဲ့တာပါရှင်။ဆက်ပြီးတော့ဗြိတိန်နဲ့ဥရောပနိုင်ငံတွေမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအခွန်ဆောင်မှုစစ်ကောင်စီကဖိအားပေးနေတဲ့သတင်းကိုနားဆင်ရပါမယ်။ဗြိတိန်နဲ့ဥရောပနိုင်ငံတချို့မှာအလုပ်သွားရောက်ပြီးတော့လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေဝင်ငွေခွန်ဆောင်ကြဖို့လန်ဒန်မှာရှိတဲ့မြန်မာတန်ရုံကဇန်နဝါရီလ10ရက်နေ့နေဆွဲနဲ့အတည်ပြုပါတယ်။ဒါဟာအာရှနိုင်ငံတချို့မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကိုအခွန်ကောက်ခံမှုသက်ဆိုင်ရာတန်ရုံတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအတည်ပြုပြီးတဲ့နောက်အခုလိုထုတ်ပြန်လာတာပါ။လက်ရှိနိုင်ငံရေးအခက်အခဲတွေကြောင့်ဒီဝင်ငွေခွန်ဆောင်ရမယ့်ကိစ္စပေါ်မှာလည်းသဘောထားကွဲလွဲမှုတွေရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်။
စီမံကိန်းနဲ့ဗန္ဓာရေးဌာနရဲ့အမိန့်ကြော်ညာအတိုင်းဗြိတိန်၊ဆွီဒင်၊ဒိန်းမတ်နဲ့အိုင်ယာလန်စတဲ့ဥရောပနိုင်ငံတွေမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကိုဝင်ငွေခွန်200ခန့်တော့ကောက်ယူသွားမယ်လို့လန်ဒန်မြို့ကမြန်မာတန်ရုံးကဗုဒ္ဓဟူးနေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံမှာဝင်ငွေခွန်ဆောင်ထားပြီလို့သတ်မှတ်လို့ရတဲ့ P60 လို့ခေါ်တဲ့အထောက်အထားပြနိုင်မယ်ဆိုရင်တော့အခွန်နှစ်ကြိမ်မပေးရဆိုတဲ့နှစ်နိုင်ငံသဘောတူညီချက်အတိုင်းထပ်ပေးဆောင်မှုမလိုတော့ကြောင်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါပေမဲ့အထောက်အထားမပြနိုင်သူတွေနဲ့ကျန်တဲ့သူတွေကတော့အခွန်ဆောင်အောင်မှာဖြစ်ပါတယ်။ဆွီဒင်၊ဒိန်းမတ်နဲ့အိုင်ယာလန်ကိုရောက်နေတဲ့မြန်မာအလုပ်သမားတွေကတော့ဝင်ငွေခွန်200ကိုင်းတော့ကိုပေးဆောင်အောင်မှာဖြစ်ပါတယ်။ဒီလိုဝင်ငွေခွန်200ကိုင်းတော့ကောက်ခံတဲ့ကိစ္စကိုစီမံဘဏ္ဍာဌာနနဲ့နိုင်ငံသားရေးဌာနကအဓိကလှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးတော့ပြပရောက် MOU အလုပ်သမားတွေကသူတို့ဝင်ငွေရဲ့25ရာခိုင်နှုန်းကိုမိသားစုစီလာတိုင်းပြန်လွှဲပေးရမှာဖြစ်ပါတယ်။ဒီကိစ္စကိုတော့အလုပ်သမားဌာနကကြီးကြပ်ဆောင်ရွက်နေကြောင်းမြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွန်းဝန်ဦးညွန့်ဝန်က VOA ကိုပြောပါတယ်။
တချို့ကလည်းတလာချင်းလွှဲနေရရှိတယ်။တချို့ကလည်း၃လပေါင်းပြီးမှလွှဲခွင့်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်။မြန်မာနိုင်ငံတော့ဘဟုပန်ကနေလွှဲခွင့်ရှိတဲ့သူတို့အပြီးမှပြုထားတဲ့ဟိုငွေလွှဲပြောင်းရေးဆိုင်ရာပန်းကြီးငွေကြေးဆိုင်ရာအဖွဲ့အစည်းတွေတစ်ဆင့်လွှဲလို့ရတယ်လို့ကျွန်တော်တို့ပြောထားပြီးရှိပါတယ်။ဒါတော့ကျွန်တော်တို့ကဒီဥစ္စာကိုညွန်ကြားတယ်၊ရှင်းမှတ်တယ်တော့အော်ရတယ်သို့တော်လည်းပဲဘာနာကြီးမူကြီးကြီးကြလည်းအဲ့ဒါတကူကလည်းဒီရီကိုဘလို့အန်းချောင်းနဲ့ပြောမလဲဘလို့မှလက်ခံမလဲဆိုတာကြတော့ကျွန်တော်တို့ကဒီမှာပေါင်းစပ်ပြီးလုပ်ရပါတော့နော
်နိုင်ငံကူးလက်မှတ်တက်တန်းတိုးတာပျက်စီးနဲ့ပျောက်ဆုံးတွေအစ်စ်ပြန်လျှောက်တာမှာဝင်ငွေခွန်200ကိုင်းလုံးပေးဆောင်ပြီးပြီဆိုတော့အထောက်အထားရှိမှပဲအစ်စ်ပြန်လုပ်ပေးမယ်လို့သက်ဆိုင်ရာမြန်မာတန်ရုံးတွေကအတိအကျထုတ်ပြန်ထားကြပါတယ်။ဒါနဲ့ပတ်သက်ပြီးဂျပန်၊စင်ကာပူ၊မလေးရှား၊ကိုရီးယားနဲ့ထိုင်းမှာရှိတဲ့မြန်မာနိုင်ငံသားတွေကအာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကိုအခွန်မဆောင်ကြဖို့လူထုလှုပ်ရှားမှုတွေလုပ်နေကြပါတယ်။ကိုရီးယားမြန်မာပူးတဲ့လှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစောမိုးအောင်က VOA ကိုအခုလိုပြောပါဗျ။ဒါပေမဲ့သ
ူတို့အချက်ကဏ္ဍဘယ်လိုလဲဆိုတော့အခွန်လာဆောင်ထိုင်းတဲ့အခါကျရင်ရိုးရိုးဆောင်ထိုင်းတော့ပတ်စုတပန်းကုန်လို့တပန်းလာပူးတဲ့အခါကျရင်အဲ့ဒီအခုမသိသေးတဲ့လားလို့မြင့်တယ်လဲသိရမယ်ဆိုတဲ့သဘောနဲ့ပါဝင်လာဖြစ်တဲ့ကိုဒီမှာရှိတဲ့လူတွေကတော့သောက်စုတန်းမှာအမေရိကန်ပြီးတော့မတိုးဝဲနေတဲ့လူတွေကရှိတယ်။ဒါနဲ့ခက်တာလည်းသောက်စုတန်းမရှိပြန်ရင်လည်းသူတို့အယူတဲ့တန်းမတိုးဝဲမှာဖြစ်တဲ့ကိုတော်တော်လေးတော့အကျက်ရဲနေတဲ့လူတွေရမှာလေ။
ဒီပါရောက်မြန်မာတွေရဲ့အလုပ်မျိုးစားပေါ်မူတည်ပြီးပြန်မြရရှိတဲ့လစာပမာဏကိုမြန်မာတန်ရုံးဘက်ကသတ်မှတ်ပေးထားပါတယ်။အိုင်ယာလန်မှာရှိတဲ့ကျွမ်းကျင်အဆင့်မြန်မာအလုပ်သမားတယောက်ရဲ့တစ်လဝင်ငွေကိုယူရိုငွေ2100သတ်မှတ်ထားပြီးရိုးရိုးကျွမ်းကျင်အလုပ်သမားကိုတော့1100သတ်မှတ်ထားပါတယ်။ကျွမ်းကျင်အဆင့်မဟုတ်ရင်တော့ယူရိုငွေ950ဝင်ငွေရှိတယ်လို့သတ်မှတ်ထားပါတယ်။ဒီလိုပုံသေးသတ်မှတ်ပြီးလအတိုင်းနှစ်အကိုင်လုံးဆောင်မယ်ဆိုရင်အလုပ်အပြောင်းရွှေ့နဲ့နေထိုင်မကောင်းချင်းဝင်ငွေမရှိတဲ့ကာလမှာရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်လို့မြန်မာအလုပ်သမားတွေကပြောကြပါတယ်ခင်ဗျာ
ဒါကတော့ပြပမှာအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေအခွန်ဆောင်မှုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေကိုစံကျော်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မနက်ဖြန်ကျင်းပမဲ့ထိုင်ဝမ်ရွေးကောက်ပွဲအပေါ်ထိုင်ဝမ်မြန်မာနေဝါတွေချို့မဲပေးဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ဆက်ပေးကြပါတယ်မနက်ဖြန်စနေနေ့မှာကျင်းပတော့မဲထိုင်ဝမ်ရွေးကောက်ပွဲအတွက်မဲထည့်ခွင့်ရမဲ့မြန်မာနေဝါတွေအသင်းဖြစ်နေကြပါပြီသူတို့ကဘယ်ပါတီကိုပို့ပြီးတော့စိတ်ဝင်စားကြသလဲထိုင်ဝမ်မှာအပြောင်းအလဲတွေဖြစ်ဖို့သူတို့ဘာတွေမျှော်လင့်ထားကြသလဲဆိုတာကိုနှစ်ပေါင်း20ကျော်ထိုင်ဝမ်မှာ ချေချနေထိုင်ပြီးတော့ကိုရိုင်းလဲမဲထဲမဲ့ဥတန်စောကိုမဲ့ရင်ချင်းနိုင်ကဇွန်းကနေဆက်သွဲမြင်းမြတ်ထားတာရှူစားနာဆင်ပါရှင
်အခုဒီမြန်မာအများစုကကြတော့အဲ့ဒီနိုင်ငံရေးပါတီထိုင်ဝမ်မှာရှိတဲ့နိုင်ငံရေးပါတီတွေမှာသူတို့အများဆုံးဘယ်ပါတီကိုဟိုအကြိုက်များလဲပေါ့နော
်အဲပမာပြန်နဲ့ပြန်တွက်ကြည့်လို့ရှင်မမဆန်ကဒီမြန်မာရဲ့လူဦးရေနဲ့ပြန်တွက်ကြည့်လို့ရှင်ကျွန်တော်တို့က9သိန်း4သိန်းကျော်ကျော်9သိန်းပေါင်ဝင်ခြင်းရှိဒါနဲ့ကျွန်တော်တို့ဒီအခုနေတဲ့ကျွန်တော်တို့ရဲ့ဒီအခုကျုံးဟိုဆိုတဲ့ပါဝင်ကျင်မှာတော့3သိန်းကျော်ကျော်လောက်ရှိတာပေါ့နော်။ဒါနဲ့မဲပေးခွင့်ရတာတော့ဘယ်လောက်လဲတော့ကျွန်တော်တို့တော့မသိဘူး။ဒါပေမဲ့အများစုယာဂိုင်နှုံးနဲ့ပြန်တွက်ကြည့်လို့ရှိရင်60ကျော်ကဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့အပြာကိုသူတို့ကိုပဲပေးဖို့ဆိုတဲ့အလားအလာဘာဖြစ်လဲဆိုအရန်များတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့အများစုဒီအခုဒီတိုင်ဝမ်ကိုလာမယ်ဆိုလို့ရှိလို့ရှိရင်ငိုတော့ကျွန်တော်တို့ကတဆင့်ယူရီးယားကနေတဆင့်ပါပြည့်လဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့မှာဒီကဘယ်လိုပြန်ဆက်တွယ်တဲ့ဌာနယူရီးယားမှာပဲဖွင့်ထားတာယူရီးယားဖွင့်ထားတဲ့ခါကျတော့ဒီအပြာပြီးခဲ့တဲ့10နှစ်10နှစ်ကပေါ့နော်ပြီးခဲ့တဲ့ဒီ6နှစ်လောက်ကမှစပြီးတော့မှပါပြည့်လဲဆိုလို့ရှိရင်ဒီအကုန်လုံးမြန်မာနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်နိုင်ဖို့ဆိုတော့သူတို့ကြိုးစားရင်းတဲ့ခါကျတော့မှပြင်းပြောက်သွားခဲ့တယ်ပေါ့နော်ဒါအများကြီးကူညီတဲ့အတွက်ကျွန်တော်တို့မြန်မာပြန်အများစုကပါလေအကုန်လုံးသိကြည့်တယ်ထိုင်ဝမ်ကိုလာလေဒီပဲဖြစ်စေဒီမှာလာပြီးပြောင်းရွှေ့နေထိုင်မှုပဲဖြစ်နေစေအားလုံးကပါပြည့်လဲဆိုသူတို့ရဲ့ကူညီမှုကအများကြီးရတယ်ဆိုတဲ့အကြောင်းအားလုံးကတော့ပါပြည့်လဲကျွန်တော်တို့ကဒီကိုမီတန်ဆိုတဲ့အပြာကိုကျွန်တော်တို့ကအားလုံးပြည့်စုံကြတယ
်ဒီထိုင်ဝမ်မှာရှိတဲ့အခုအာဏာရပါတီနဲ့ပဲဖြစ်ဖြစ်တခုဒီမြန်မာတွေအကြိုက်များတဲ့ဒီအပြာရောင်ကွန်မန်ဒန်ပါတီနဲ့ပဲဖြစ်ဖြစ်ဟိုမြန်မာနဲ့ဆက်ဆံရေးပေါ့စစ်ကောင်စီနဲ့ဆက်ဆံရေးပဲဖြစ်ဖြစ်ဒီဟိုຫນွေဦးတော်လိုက်ရေးရနေပြီးတော့အခုဟိုဥဆောင်နေတဲ့ NUG အေးဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ဖြစ်ဖြစ်ဆက်ဆံရေးရောဘယ်လိုရှိလဲရှင
်ဆက်ဆံရေးကတော့ကျွန်တော်တို့တိတ်တော့မသိဘူးဘာတော့သူကဗမာပြည်ရဲ့အကြောင်းကိုကြားလို့ရှိရင်ဒီမှာကလေဟိုတွင့်တာအရန်နေတယ်ဘာသာလုံးဝမလွင့်မလွင့်နေဘူးဒီတရင်ဌာနတွေအများကြီးရှိတယ်မလွင့်တာအရန်များတယ်ပမာပြီးအကြောင်းနဲ့ပတ်သက်လာလို့ရှင်ဒါနဲ့အများစုကကျွန်တော်တို့ဒီຫນွေဦးဒေါ်လာကြီးနဲ့ပတ်သက်လို့ဒီဘက်မှာဆိုလို့ရှိလို့ရှင်ဒီလူငယ်ဖွဲ့ရှိတယ်တက်တက်ကြွကြလှုပ်ရှားနေတဲ့ဖွဲ့ရှိတယ်ဒီဖွဲ့တွေကလည်းဘာဖြစ်လဲဆိုလို့ရှင်ကိုတူကိုရစနစ်နဲ့ပေါ့နော်ဒီမှာရောက်ရှိတာနေ့စဉ်တနင်္ဂနွေနေ့နေ့စဉ်ဆိုလို့ရှင်ကျွန်တော်တို့ရဲ့ဒီပမာပြန်ဒီအများစုနေထိုင်တဲ့ဒီလမ်းပေါ့ဝါရှင်ကျဲဆိုတာရှိတယ်အဲ့နေရာမှာဆိုလို့ရှိရင်အမြဲတမ်းပါဖြစ်လေသူတို့ကရံမုံငွေဖြစ်ရအောင်ပါဖြစ်လေစူပေါင်းလုပ်တဲ့ခါကျတော့ဒီကဗမာပြန်ဒီအများစုကပါဖြစ်လေဆိုရင်အားလုံးဝိုင်းဝန်းပြီးတော့မှကုညီကြတယ်ဒီလိုမျိုးပဲရှိတယ
်အခုကျတော့အဲ့တော့တရုတ်ပေါ်ထားတဲ့ဒီ policy တွေပေါ့တရုတ်ပေါ်ထားတဲ့ဒီပါတီတွေရဲ့မူဝါဒပေါ့အခုဆိုရင်မြန်မာအများစုကြိုက်တဲ့အပြာရောင်ကတရုတ်ပေါ်ထားတဲ့မူဝါဒကိုဘယ်လိုရှိလဲရှင
်တရုတ်ပေါ်မူထားတဲ့မူဝါဒကသူတို့အရင်တော့ကသူတို့ကဒီဟိုတယ်ပြီးခဲ့တဲ့မနီယာထင်းနေကျွန်တော်တို့အားအခုသမရရွေးတော့ခွဲလုပ်တဲ့သမရကဘာပြောသွားလဲဆိုတော့သူကငကိုတရုတ်ကိုလည်းကျွန်တော်တို့ကဘာပြည့်လဲဆိုပြီးလွတ်လပ်တဲ့ဒီစီးပွားရေးနယ်စုံဖြစ်နေကျွန်တော်တို့ကပါဆက်လက်တည်ငြိမ်မြလုပ်ချင်တယ်ဒီအခုကွန်မန်ဒန်ပါတီနဲ့ကြတော့သူကပါအဆက်အသွယ်ရှိတယ်ပြောတဲ့အခါတွေဒီလူကြီးတွေအသွာလာတွေရှိတဲ့အခါကျတော့အားလုံးရဲ့စိတ်ထဲမှာကျွန်တော်ပြည်သူတွေရဲ့စိတ်ထဲမှာညီမညာကတော့ဩတကယ်လို့သွာလာလို့ချင်ရင်အမှအပြင်စီရေးရလဲဒီနယ်မြေလေးငိမ့်ချမ်းလာလို့ရှိရင်စီးပွားရေးရဆိုရင်ဘာဖြစ်လာတော့ပိုပြီးတိုးတက်လာနိုင်တယ
်အဲ့တော့ကွန်မန်ဒန်ပါတီကအဲ့တော့တရုတ်နဲ့ဆက်ဆံရေးကိုပိုကောင်းအောင်လုပ်နိုင်မယ်ဆိုပေမဲ့တစ်ဖက်မှာကျတော့တရုတ်အလိုချကိုလိုက်ပြီးတော့လုပ်နိုင်မယ်အနေအထားမျိုးရောထိုင်ဝမ်ပြည်သူတွေရဲ့သူတို့ရဲ့စိုးရိမ်ချက်ကောရှိလားရှင
့်ဟောအဲ့လားတော့ဒါကတော့ထိုင်ဝမ်မှာပြည်သူတွေအားလုံးကတော့စိုးရိမ်တာပဲဘာလို့စိုးရိမ်လဲဆိုလို့ရှိရင်အဲ့ကြောင့်ဘာလဲဆိုတော့ဒီတရုတ်နဲ့အများစုသူတို့ဒီအခုပါတီကလူကြီးတွေကစကားပြောရင်အများစုကစီးပွားရေးစကားကိုအများစုပြောတယ်ဟုတ်နော်ဘာလို့ဘာဖြစ်လဲဆိုရင်စီးပွားတရုတ်နဲ့စီးပွားရေးကောင်းမွန်စွာပြည်လဲမှပြည်သူလူထုတွေစားဝတ်နေရေးပြည်လဲမယ်လောကကတွေရရှိမယ်ဒီလိုပြောင်းလဲလာလို့ရှိလို့ရှိရင်နံပါတ်၁အချက်ကတိကျဒီမှာစီးပွားရေးလက်တော်ကောင်းမယ်အပြောင်းလဲဖြစ်သွားမယ်နှစ်အချက်ကတရုတ်ပြည်နဲ့ဆက်ဆံရေးမှာလက်တော်မှာဘာဖြစ်လဲဆိုကျွန်တော်တို့ပြည်သူတွေရဲ့အမြင်မှာဘာဖြစ်လဲပို့ပြီးတော့မှပြေလဲလာမယ်ပြေလဲလာတဲ့ခါကြလို့ရှိရင်ဗာလေဘုံနေမြဲကြားနေမြဲအနေနဲ့ဗာဖြစ်လဲသွားမယ
်ဒါကတော့မနေ့ပြန်ရွေးကောက်ပွဲကျင်းပါမယ်ထိုင်ဝမ်ကဒီရွေးကောက်ပွဲပေါ်ကိုထိုင်ဝမ်မြန်မာຫນွေဘွားတချို့မဲပေးဖို့ပြင်ဆင်နေတဲ့အခြေအနေမဲ့ရင်ချင်းနိုင်ငံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်
Telegram လို့မကရစာမျက်နှာမှာလည်းရှိစားနိုင်ပါတယ်။ဒါရင် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2024ခုနှစ် January 12ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါရစေ။အီရန်နိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူနာဂစ်မိုဟမ်မဒီဟာအီရန်နိုင်ငံမှာအမျိုးသမီးတွေပေါ်မှာခွဲခြားဖိနှိပ်ဆက်ဆံမှုတွေကိုဆန့်ကျင်ပြီးတော့လူသားအလုံးအတွက်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုမြင့်တင်ဖို့ကြိုးပမ်းအားထုတ်ခဲ့သူဖြစ်တယ်လို့ Norway Nobel Committee က2023ခုနှစ် Nobel ငြိမ်းချမ်းရေးဆုကြေညာချိန်မှာပြောဆိုခဲ့ပါတယ်။အီရန်အမျိုးသမီးတွေအတွက်သာမကကမ္ဘာတဝန်းကအမျိုးသမီးတွေအတွက်ပါလေးစားအထူးယူစရာဖြစ်တဲ့အသိအမှတ်ပြုခံထားရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်နာဂစ်မိုဟမ်မဒီနဲ့အီရန်အမျိုးသမီးရဲ့လှုပ်ရှားမှုတချို့အကြောင်းကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ
် There's a path we must choose sometimes Gotta stand up and fight sometimes
The Norwegian Nobel Committee has decided to award the Nobel Peace Prize for 2023 to Nargis Mohammadi for her fight against the oppression of
women. 2023ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကို Norway Nobel Committee က Nargis Mohammadi ကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ပါတယ်။ဣရန်နိုင်ငံမှာမြို့သမီးတွေအပေါ်ဖိနှိပ်မှုကိုဆန့်ကျင်ပြီးတော့လူသားအလုံးအတွက်လူအခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်သူ့ရဲ့တိုက်ပွဲဝင်မှုတွေကြောင့်အခုလိုမျိုးချီးမြှင့်လိုက်တာဖြစ်ပါတယ်
။ဒါကတော့2023ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလူအခွင့်အရေးနဲ့မြို့သမီးရဲ့တက်ကြွလှုပ်ရှားသူဣရန်မြို့သမီးနာဂစ်မိုဟမ်မဒီကိုချီးမြှင့်လိုက်တဲ့အကြောင်းနော်ဝေနိုင်ငံနိုဘယ်ကော်မတီဥက္ကဋ္ဌပါရစ်အန်ဒါဆန်ကကြေညာသွားတာပါ။နာဂစ်မိုဟမ်မဒီဟာအီရန်နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေအဆုံးသတ်စေဖို့နဲ့လူတိုင်းအတွက်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေခံစားရရှိစေဖို့နှစ်ပေါင်း20ကျော်ကြာမဆုတ်မနစ်တောင်းဆိုတိုက်ပွဲဝင်နေတဲ့သူတူဖြစ်ပါတယ်။သူဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်တူဖြစ်တဲ့အီရန်အမျိုးသမီးရှီရင်အဘဒီတည်ထောင်ထားတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများအဖွဲ့ Defenders of Human Rights Center မှာ2003ခုနှစ်ကစပြီးတော့ပါဝင်ခဲ့တယ်လို့အီရန်နိုင်ငံမှာတည်ထောင်စီရင်မှုတွေအဆုံးသတ်စေဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေအပေါ်အီရန်အာဏာပိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ရှားမှုတွေကြောင့်လဲမိုဟမ်မဒီဟာအီရန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကို73ကြိမ်ခံခဲ့ရပြီးထောင်နဲ့စုစုပေါင်း32နှစ်အထိချမှတ်ခံခဲ့ရတယ်လို့ကြိမ်နဲ့154ချက်ရိုက်နှက်ခံခဲ့ရပါတယ်။2016ခုနှစ်ကဖမ်းဆီးခံရချိန်မှာထောင်နဲ့16နှစ်ချမှတ်ခံခဲ့ရပြီးတော့2020မှာပြန်လည်လွတ်မြောက်ခဲ့ပြီးမဲ့လေ2021ခုနှစ်မှာပြန်လည်ဖမ်းဆီးခံခဲ့ရပါတယ်။လက်ရှိမှာလည်းသူဟာအီရန်မှာနာမည်ဆိုးနဲ့ကြော်ကြတဲ့အဲဗင်အချင်းထောင်မှာအချင်းချခံထားရဆဲဖြစ်ပါတယ်။သူ့ကိုဘယ်လိုပဲဖိနှိပ်ဖိနှိပ်မိုဟမ်မဒီကတော့လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးအတွက်ရဲရဲရင်ရင်ရှေ့ဆက်တိုက်ပွဲဝင်နေသူတူဦးဖြစ်ပါတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကပြောဆိုပါတယ်။နော်ဝေဝန်ကြီးချုပ်ယူနက်စ်ကာစထရာကလည်းနာဂစ်မိုဟမ်မဒီဟာအားလုံးအတွက်လေးစားအတူယူစရာလုပ်ရက်တွေကိုစွမ်းဆောင်သူတူဦးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ This year's prize reflects that Nargis Mohammadi has done an important work that inspires far beyond Iran.
နာဂစ်မိုဟမ်မဒီဟာအီရန်ပြည်သူတွေအတွက်သာမကအားလုံးအတွက်လေးစားအတူယူစရာကောင်းတဲ့အရေးပါတဲ့လူရတွေကိုဆွမ်းဆောင်ခဲ့သူဖြစ်တဲ့ဆိုတာကတော့အခုလိုဒီဆုချီးမြှင့်ခံမှုဟာထင်အားပြနေပါတယ်။သူဟာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့တယ်လို့လူခွင့်ရေးနဲ့ညီညာရေးအတွက်အရက်ဖက်အဖွဲ့အစည်းတွေကြားချိတ်ဆက်ဆောင်ခဲ့တာတွေကြောင့်လည်းအခုလိုမျိုးအသိမှတ်ပြုခံရတာဖြစ်ပါတယ်
။အီရန်နိုင်ငံမှာ1989ခုနှစ်နောက်ပိုင်းပုံမှန်ဆိုးရွားလာခဲ့တဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဟာပြီးခဲ့တဲ့2022နဲ့2023ခုနှစ်တွေမှာတော့နိုင်ငံတကာကပါအာရုံစိုက်သတိထားလာရတဲ့အထိဖြစ်လာခဲ့ပါတယ်။2022ခုနှစ်စက်တင်ဘာလ13ရက်နေ့ကခတ်မျိုးနွယ်တူဖြစ်တဲ့အသက်22နှစ်အရွယ်အီရန်အမျိုးသမီးငယ်မာရှာအာမီနီဟာအမျိုးသမီးတွေမချုံမနေရချုံရတဲ့ဟီဂျပ်ခေါင်းစည်းပုံဝါကို ယော်ဒီယော်ရဲ့ခြုံထားတယ်လို့ဆိုပြီးအီရန်ဘာသာရေးရဲတွေကဖမ်းဆီးတာကိုခံခဲ့ရပြီးတော့ရက်ပိုင်းအတွင်းမှာပဲကွယ်လွန်သွားခဲ့ပါတယ်။အီရန်အာဏာပိုင်တွေလက်ထဲမှာအခုလိုမာရှာအာမီနီတိတ်ဆုံးခဲ့ရတာကိုမကျေနပ်တဲ့သူတွေထောင်ထောင်ချီပြီးတော့နိုင်ငံတော်ဆန္ဒပြခဲ့ကြတယ်လို့ဒီလိုလှုပ်ရှားမှုတွေမှာလည်းနာဂစ်မူဟမ်မက်ဒီအတန်တိတ်မနေခဲ့ပါဘူး။အချင်းထောင်ထဲမှာရှိနေတဲ့တိုင်အောင်အာနာပိုင်တွေရဲ့လုပ်ရက်တွေကိုရှုံချဖော်ထုတ်ခဲ့ပြီးအချင်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုလည်းနိုင်ငံတကာကသိအောင်ရေးသားပေးပို့ခဲ့ပါတယ်။အီရန်နိုင်ငံမှာအမျိုးသမီးတွေဟာဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းပုဗ္ဗာကိုမဖြစ်မနေခြုံချရတယ်လို့အမျိုးသမီးတွေဘယ်လိုဝတ်စားစင်ရမယ်ဆိုတဲ့စီမင်းသတ်မှတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးမလိုက်နာသူတွေကိုတော့အာနာပိုင်တွေကပြင်းပြင်းထန်ထန်အရေးယူလေးရှိပါတယ်။ဒီလိုမျိုးသမီးတွေအပေါ်ဖိနေတဲ့လုပ်ရက်တွေကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့မာရှာအာမီနီတိုက်စုံးမှုနောက်ပိုင်း2022နဲ့2023ခုနှစ်တွေအတွင်းမှာပုံမှုကျေပြန့်လာခဲ့တာဖြစ်ပါတယ်။ဒီလိုမျိုးသမီးခွင့်ရတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအီရန်မျိုးသမီးရေလှူရှားသူတယောက်ကိုကမ္ဘာအချင်းကရငင်းငယ်ရေးနိုဘယ်ဆုပေးလိုက်တဲ့အတွက်အီရန်မျိုးသမီးတွေရေလှူရှားမှုတွေအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုတွေပိုးပြီးတော့ရလာစေတယ်လို့အမျိုးသမီးတွေအတွက်ခွန်အားဖြစ်စေတယ်လို့အီရန်နိုင်ငံကပဲငင်းငယ်ရေးနိုဘယ်ဆုရှင်နောက်တစ်ဦးဖြစ်တဲ့ရှီရင်အဘာဒီကပြောပါတယ
်enjoy is a criminalist to the shot bizanon iran payam mide
Nagis ကိုချင်းမြင့်တဲ့ဒီစုကအီရန်အမျိုးသမီးတွေရဲ့ဆန္ဒပြပွဲတွေနဲ့လှုပ်ရှားမှုတွေအပေါ်အလေးထားအာရုံစိုက်မှုတွေရှိနေတယ်ဆိုတာနဲ့အစိုးရအာဏာပိုင်တွေကိုဆန့်ကျင်ပြီးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့ဒီအမျိုးသမီးတွေရဲ့ရဲစွမ်းတက်တီကိုလေးစားတန်ဖိုးထားတယ်ဆိုတာကိုအီရန်အမျိုးသမီးအားလုံးကြားအောင်သတင်းစကားပားလိုက်တာလည်းဖြစ်ပါတယ်ဒီစုဟာလမ်းပေါ်မှာအသက်ခံကြရတဲ့မာရှာအမီနီ၊နီကာရှာဂရန်နဲ့တခြားသောအမျိုးသမီးငယ်တွေကိုဂုဏ်ပြုတာလည်းဖြစ်ပါတယ
်။ရှရင်အဘာရီကတော့နာဂစ်မူဟမ်မဒီမတိုင်ခင်ငင်းချရဲ့နိုဘယ်ဆုကိုလွန်ခဲ့တဲ့အနှစ်20ကချီးမြှင့်ခံခဲ့ရတဲ့အီရန်လူခွင့်ရေးလှုပ်ရှားသူအမျိုးသမီးတဦးဖြစ်ပါတယ်။အီရန်အမျိုးသမီးနောက်တဦးအခုလိုနိုဘယ်ဆုချီးမြှင့်ခံရတဲ့အတွက်အင်မတန်ကူးမှဂုဏ်ယူဝမ်းကြောက်ရပါတယ်လို့ရှရင်အဘာရီကပြောပါတယ်။
من بسیار خوشحالم از این که این جایزه برای بار دوم به ایران رسید این جایزه با
ایران تو دوتیا چین کلو سو چی میه کنیا ده اپا چما این مدن گو ومیا میباره အီရန်နိုင်ငံတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေအထူးသဖြင့်အမျိုးသမီးတွေကြုံတွေ့နေရတဲ့ခွဲခြားဆက်ဆံခံရမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်မှုတွေထပ်မံရရှိစေပါတယ်နာဂစ်နဲ့အတူနိုင်ငံရေးအချင်းသားအလုံးပြန်လည်လွတ်မြောက်ပြီးအီရန်မှာဒီမိုကရေစီထွန်းကပ်လာရေးအတွက်ဖိအားဖြစ်စေဖို့လည်းမျှော်လင့်ပါတယ်
။အသက်52နှစ်ရှိပြီဖြစ်တဲ့မိုဟမ်မဒီဟာလူ့အခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်သူ့ဘဝအချိန်အတော်များများကိုပေးဆက်တိုက်ပွဲဝင်ခဲ့တဲ့သူပါ။ဘာသာရေးအခြေခံတင်းကျပ်တဲ့ဥပဒေတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဖိနှိပ်နေတဲ့အီရန်အာဏာပိုင်တွေကိုမကြောက်မရွံ့ဆန့်ကျင်တိုက်ပွဲဝင်နေတဲ့သူ့ရဲ့မိခင်အတွက်အထူးကိုပဲဂုဏ်ယူရပါတယ်လို့မိုဟာမဒီရဲ့သမီးဖြစ်သူခီယာနာရာမာနီကပြောပါတယ်
။ Franchement, il y a pas de mots assez forts pour dire à quel point je suis fière d'elle, de ce qu'elle a accompli. J'espère qu'elle va continuer ça le
အယူအဆဆုံးပြောရရင်အမေအတွက်အမေကြိုးပမ်းခဲ့တဲ့အောင်မြင်မှုတွေအတွက်ကျွန်မဘယ်လောက်တောင်ဂုဏ်ယူရသလဲဆိုတာစကလုံးနဲ့တောင်ဖော်ပြလို့မရပါဘူး။ကျွန်မတို့ပြည်သူတွေအတွက်အမျိုးသမီးတွေအတွက်အမေဆက်ပြီးတော့ကူညီသွားမယ်။ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းမျှော်လင့်ပါတယ်။အမေအတွက်ကျွန်မတိတ်ပြီးတော့ဂုဏ်ယူပါတယ်။နေ့စဉ်နေ့တိုင်းဂုဏ်ယူနေတာပါအခုလိုသတင်းကောင်းကြားအချိန်မှာအလွန်ကိုပဲဝမ်းသာပျော်ရွှင်ရပါတယ်အမေလည်းဒီသတင်းကြားရင်ကျမလိုဝမ်းသာနေမယ်လို့ချင်ပါတယ
်
နိုဘယ်ငင်းငယ်ရေးဆုဟာသူမိခင်မိုဟမ်မဒီအတွက်သာမကအီရန်ပြည်သူတွေအထူးသဖြင့်အီရန်အမျိုးသမီးတွေကိုသူတို့ရဲ့လှုပ်ရှားမှုတွေအတွက်ဂုဏ်ပြုချီးမြှင့်ရာရောက်ပါတယ်လို့လည်းသမီးဖြစ်သူခီယာနာရာမာနီကပြောပါတယ်အသက်19နှစ်အရွယ်သမီးဖြစ်သူခီယာနာရာမာနီကတော့လက်ရှိပြည်သက်နိုင်ငံမှာသူ့ရဲ့ဖခင်နောက်အမွာမောင်နှမတဦးနဲ့အတူနေထိုင်နေတာပါ။အချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့မိခင်ရဲ့ကိုစားငင်းငယ်ရင်းနူပဲစုကိုခီယာနာနဲ့အလီတို့အမွာမောင်နှမကလက်ခံရယူခဲ့ကြတာလည်းဖြစ်ပါရယ်။နော်ဝေးနိုင်ငံအော့စလိုမြို့မှာ2023ခုနှစ်ဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့နူပဲငင်းငယ်ရင်းစုချင်းမြင့်ပွဲအခမ်းအနားကို နာဂစ်မိုဟမ်မဒီကိုယ်တိုင်ကလည်းအချင်းထောင်တွေကနေစာရေးသားပြီးတော့ကျေးဇူးတင်စကားတဝင်လွှာရေးပို့ခဲ့ပါတယ်။ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှခွင့်တွေကိုအလုံးကြုံတွေ့ခံစားရတဲ့အချိန်အထိနောက်မဆုတ်ပဲသူဆက်ပြီးတော့တိုက်ပွဲဝင်သွားမယ့်အကြောင်းစာထဲမှာပြောဆိုခဲ့တယ်လို့သူ့ကိုအခုလိုနူဘဲငင်းငယ်ရေးစုချီးမြှင့်တဲ့အတွက်လည်းသူ့ရဲ့ယုံကြည်ချက်မျှော်လင့်ချက်ခိုင်မာတဲ့တန်ိဋ္ဌန်နဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားတွေပိုးပြီးတော့ရှိလာစေပါတယ်လို့လည်းနာဂစ်မိုဟမ်မဒီကရေးသားပြောဆိုခဲ့ပါတယ်အခက်ခဲဖိနှိပ်မှုတွေကြားကပဲရေးစွမ်းတက်တီအပြည့်နဲ့ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှရေးတွေအတွက်တိုက်ပွဲဝင်နေတဲ့နာဂစ်မိုဟမ်မဒီဟာအီရန်အမျိုးသမီးတွေအတွက်သာမကကဘာတော်ကအမျိုးသမီးတွေအတွက်ပါလင်းစားအတူယူစရာပုံကိုယ်တူဖြစ်တဲ့စရာကိုချင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်စမခေဘူးထွေပါနောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်ရှင
်ဤရန်အမျိုးသမီးလှုပ်ရှားမှုရဲ့ဒီငင်းငယ်ရဲ့နိုဘယ်ဆုရှင်နာဂစ်မိုဟမ်မဒီဆိုတဲ့ခေါင်းစဉ်နဲ့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်သူတဆုံလေးအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်ပြည်တော်စုမှာကျောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့ကားပြင်ဆိုင်ဖွင့်ထားတဲ့မေရီလန်းပြည်နယ်ဘော်တီမိုးကမင်းကားပြင်လုပ်ငန်းအကြောင်းကိုကိုအောင်ကသူတဆုံလေးအမေရိကန်တခွေအစီအစဉ်မှာတင်ဆက်ပေးထားပါတယ်
မိုးလင်းလို့စားတော့ပြီးရတဲ့ကိုမင်းကောင်ထုံးကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်သွင်းလို့တာကဒီ air compressor ဒီ air compressor ကလောက်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရတာပြရလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးတက်ကို compressor နဲ့ပဲဆက်တယ်သူตัวซีโร่เยโร่อ่ะเหมือนเส้นเนี่ยเยอ่ะเหมือนพอเลยซีอ่ะเลยเหมือนเส้นอ่ะโอเคตัวดีเพรสเชอร์บาร์อ่ะเนาะเพรสเชอร์บาร์เลยไม่จ่องลูกแล้วดีเรามาเลยลิฟต์มาหมดสิวะลิฟต์เนี่ยดีออเปอเรชั่นเนี่ยวะเนาะที่เราดีไฮดรอลิกดีลิฟต์ขึ้นแล้วไม่ขึ้นแล้ววะเนาะดาเนี่ยเราอกลงไล่ขึ้นแล้วไอ้เราเนี่ยเราดีลิฟต์ขึ้นอ่ะโพดิวะเนาะดีโพดิเราตะปกติแล้วฉะนั้นเราตะละตะไตดีอันล็อกตัวล็อกตัวเนาะดีล็อกเนี่ยดาเนี่ยลุลงအားကြောင့်လို့ဒီကားရော်ရေးချမှာဆိုရင်ငါအလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတက်လာချက်အားသာချလိုက်ပါတော့ကျွန်တော်အဲဟောဒီไฮดรอลิก clay တွေရယ်နော်ไฮดรอลิกလည်းဒီလိုပေါ့ကျွန်တော်ပေါက်လာမပေါက်လာဒီဘာတွေကိုဆက်ရအောင်နော်နော်ဒီဘိုးတွေဒီဘိုးတွေဝင်တဲ့ဘုံတွေဆက်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပိုရုံးကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ချမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုရင်ကျွန်တော်မိမရဲ့ဟိုရက်ဆွေရမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါနော်။ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတော့ဘူးလို့တူတူဖွင့်ကြမလားပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီဘက်ကို plan တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ် August August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်မှာဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လောက်တော့ခဏလှဲကြည့်လိုက်သေး normal လောက်မှာဖွင့်နေ normal ပြီးတော့17 17ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပိတ်ပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘော်ဘယ်ဘာဟိုရဲစုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုဒီမကြွန်းသေးဘူးလို့တာအဲ့တော့မကြွန်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာရရပဲအဲ့လိုပဲကြည်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တော့
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစေ
ကျွန်တော်ရဲ့ပင်ကတော့ပင်နိုင်ချောက်ကတော့ဒါမှမင်းကိုစားတော့ဒီ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာတဲ့ခါကျလေကျွန်တော်အကုန်လုံးသူစားပြလုပ်ပေးပါတယ်ရေလွှဲရတယ်ဆို inspection မှာပဲဒါတွေကပါသွားပြီကားစီလာရင်ကျွန်တော်တော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပစ်လိုက်တယ်ဘာမှမယူဘူးပေါ့နော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးအောင်ရှိတဲ့ခါပေါ့နော်ဒီကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မျိုးလောက်စစ်ရတော့ suspension လို့ brake တို့ပါအဲ့ဒါတော့ကျွန်တော်ကဒီဟိုအကျမ်းမြေပေါ်တော့ကားစီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးတော့ဆက်တဲ့နဲ့ဒီတိုင်ရောဘောကြွိုင်းအကုန်စစ်ပစ်လိုက်တော့ဗောနော်သူမိနစ်20လောက်အတွင်းပေါ့ အဲ့ဒါတွေသူကြည့်ပြီးတယ်ကြည့်ပြီးတော့ break နေနေလားလုံးဖြစ်နေလားပေါ့နော် break လိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ဆိုရကြတော့ပေါင်းလို့ရနေတယ် minimum ရှိနေတယ်ဆိုတော့လဲခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြောပြပါရစေ
ကျွန်တော်က business review တော့ပါတော့ပါတော့တို့ခံမှန်းတာရရှိအောင်ဒီ small business တစ်ခုကအလွန်ဆုံးခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကဒီ9နှစ်တုန်းမှပြုတ်တယ်ပေါ့နော်တို့ကတော့ဒါခံမှန်းတာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်တော့ကိုယ့်ရဲ့လုပ်ငန်းချွန်းချင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်းမှဘူးတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်လာတဲ့ကြာဆုံးလာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတဲ့ location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြေးရအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်အဲ့တော့3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတော့ပေါ့နော်အဲ့သူများစီမှာတော်လဲဒီလာစာပဲရတယ်ဒီခါတစုလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်လာမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲ့ကိုတက်တော့မပူပါဘူးအဲ့လိုပဲကျိုးစားရင်းနဲ့ပဲဒီဟိုစားဘော customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလုပ်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်ကျွန်တော်အဲ့လိုနည်းနည်းပေါ်ပါစုမိဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ် auction လို့ပါတော့မှာလေဒါဈေးသက်သာလေးနဲ့သွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးပွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာပါ
ကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ ESC ဆိုတဲ့စာမို့ဖြည့်လို့ရတယ်ကျွန်တော်ဒီ experience 2 year ရှိတယ်ဆိုဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမို့ဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပေးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်ရအောင်သူတော့ master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဥစ္စာဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလုံးတတ်ဖို့ပေါ့เนาะအဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေပါတွေရတော့ပေါ့เนาะဒီ Lincoln Tech တို့ပါတော့နေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဘူးလေကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တက်ကြအောင်အဲ့လိုမျိုးဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေသမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါရန်ကင်ငယ်လေးကဝန်ဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါလေဆိုအရန်နိုင်ချင်တယ်အဲ့တော့ကျွန်တော်ဒီ cycle လေးတွေ spin လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော် spin မျိုးပေါ့နော် spin ကျွန်တော်ခေတ်က spin မျိုး cycle မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော် spin မျိုးကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက် cycle ရခေတ်ကြတဲ့ cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်ဒီမှာဆို super cat dd ရှိတယ်ကျွန်တော်ငငယ်က super cat တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလဲဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလဲဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေကတော့စဉ်းစားမိတယ်ပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ connection နဲ့ connect လောက်ပါတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့မြန်မာကလေးတိုင်းအတွက်ရွှေလျားပညာသင်ကြားရေးနည်းပညာအပိုင်းတစ်ကိုတင်ဆက်ထားပါတယ်မြန်မာကလေးငယ်တိုင်းအထူးသဖြင့်အတန်းပညာကိုအများနည်းတူသင်ယူခွင့်မရတဲ့သူတွေဝေးလံခေါင်ဖျားပြီးတော့အင်တာနက်ရဖို့ခက်ခဲတဲ့နေရာကိုရောက်နေတဲ့သူတွေအတွက်အင်တာနက်သုံးစရာမလိုဘဲနဲ့ digital နည်းပညာကိုသုံးပြီးတော့သင်ယူနိုင်အောင်ဘယ်လိုမျိုးလုပ်ပေးခဲ့သလဲဆိုတာကို MyMe အဖွဲ့တည်ထောင်သူကိုတင်မောင်မောင်အေးကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်
ီကွန်ပျူတာသိပ္ပံပညာရှင်တယောက်အနေနဲ့ပေါ့နော်ဒီလူငယ်လေးတွေအခုမြန်မာနိုင်ငံကလူငယ်လေးတွေပညာသင်တဲ့အခါမှာခက်ခဲမရှိအောင်ဆရာလုပ်ပေးနေတာကိုကြားရပါတယ်ရှင်အဓိကတော့ပေါ့နော်မိုင်းနီးဆိုတဲ့ပညာသင်ကြားနိုင်တဲ့ဒီတက်တာလေးပေါ့နော်ဟိုတီထွင်တဲ့လူတယောက်အနေနဲ့ပေါ့နော်ပထမဆုံးရှင်းပြပေးပါဆရာအင်တာနက်မလိုဘဲနဲ့ပေါ့နော်ကွန်ပျူတာနဲ့ခင်ဗျားရဲ့ဒီဘာသာရက်ဒီပညာရက်ဒီသင်နိုင်အောင်ဘယ်လိုလုပ်ပေးနိုင်လဲ
ဒီပညာကတော့ခုနောက်ပိုင်းမှာလည်းဖြည်းဖြည်းနဲ့ပေါ့နော်ပြီးခဲ့တဲ့10နှစ်15နှစ်လောက်တည်းကစပြီးတော့တစားတစားနဲ့ဟိုတိုးတက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ Mindy Project စခဲ့တော့ဆိုလို့ရှိရင်တော့ဟိုဒီနည်းပညာတွေရှိနေတယ်ဆိုတော့သိတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်မှာလည်းဟိုကိုလည်းအလားမမီသေးတာပေါ့လိုအပ်ချက်ကလည်းကျွန်တော်တို့အဲဒီတော့ဆိုလို့ရှိရင်ဒီကျောင်းပြပဟိုလမ်းဘေးအလုပ်လုပ်နေကလေးသူငယ်တွေကိုကျွန်တော်တို့ဘတ်စကားအဟောင်းကြီးတွေရစာတင်ကျောင်းလုပ်ပြီးတော့ကျွန်တော်တို့ရန်ကုန်မှလေးနေပြီးတော့တို့မှလိုက်ပြီးတော့လှည့်ပြီးတော့တင်ခဲ့ကြတော့ဒီပုံစံနဲ့ကျွန်တော်တို့ Mindy Project ကို2013လောက်မှာကျွန်တော်တို့ရန်ကုန်မှာပဲစခဲ့တာအဲ့တော့စခဲ့နေခုနညီပညာလေးထုတ်တက်လာတယ်အထူးဖြင့်ဒီဟိုစခဲ့တော့တော့ကျွန်တော်တို့ဘတ်စကားတစ်စီးဆရာဆရာမ2ယောက်3ယောက်လောက်နေဒါမဲ့2018လောက်မှာတော့အကြောင်းအကြောင်းသား1000ဟိုတနိုင်ငံလုံးတိုက်ရတယ်ဆိုတော့1000နီးပါးလောက်ဖြစ်သွားတယ်ပေါ့နော်ဟိုပြီးသွားပြီးတော့ကိုဗစ်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ကဘာပြဿနာသွားတွေ့လဲဆိုတော့ဒီမျက်နှာချင်းဆိုင်စာတွေလိုက်တင်ရတဲ့ဌာနကရပ်သွားတာပေါ့ကျွန်တော်တို့တစ်ဖက်ဆိုင်နဲ့ကျွန်တော်တို့ဘတ်စကားနဲ့ကျွန်တော်တို့စာလိုက်တင်လို့မရတော့ဘူးတခြားနေရာမရတော့ဘူးဆိုတော့ဒီမာမီပေါ့ဆိုတဲ့ project လေးကိုအမှန်တော့ကျွန်တော်တို့မာမီပေါ့ဆို2015တဲကကျွန်တော်တို့စရခဲ့တာ။ဒါမှမဟုတ်အဲ့ဒါကိုဒီဇိုင်းမမတ်နဲ့ဆက်မလုပ်ဖြစ်လိုက်ဘူးပေါ့။အမီးပညာဘက်ကလည်းဟိုအဲ့လောက်ထိမလုပ်ဘူး။ဖူးပြီးလို့ချင်းကျွန်တော်တို့ဒီမျက်နှာချင်းဆိုင်အတန်းကြီးကလည်းဟိုတော်တော်ကြီးကိုလုပ်ဖြစ်နေတဲ့အခါကြတော့လေ။အဲ့တော့ COVID ကအဓိကလို့ပြောမှာ။အဲ့ဒါနဲ့ကျွန်တော်တို့ box ကိုမမီး box ကိုပို့ပြီးတော့အားဆိုင်ပြီးတော့ပေါ့နော်။လူဝင်အောင်ငွေရင်းအောင်ကျွန်တော်တို့ဟိုတော်တော်လေးထည့်ပြီးတော့ဒီဟိုဟာလေးပေါ့ဒီမျက်နှာချင်းဆိုင်တင်နေတဲ့တင်ရိုးညှို့နှမ်းတွေကိုကျွန်တော်တို့ကခုနက online class တွေ online course တွေဖြစ်အောင်စနစ်တကျနဲ့ဟိုပြောင်း video တွေရိုက်အတန်းတွေဖန် editing တွေလုပ်ပြီးတော့မှဒီ mini box ဆိုပြီးတော့ဟိုဒီ boo လေးပါပဲ boo လေးရဲ့မှာခုနကအဓိကတော့လေ့လာသင်ယူနိုင်တဲ့ learning platform တခုလုံးကိုကျွန်တော်တို့ကအဲ့ထဲမှာထည့်လိုက်တယ်ပေါ့ထည့်လိုက်တဲ့အခါကျတော့ဒီ box တွေကလည်းရိုးရိုးရှင်းရှင်းလေးပဲဒီ Raspberry Pi လို့ခေါ်တဲ့ computer သေးသေးလေးကိုသုံးပြီးတော့ကျွန်တော်တို့ဒီကြံတဲ့ဒီလိုအပ်တဲ့ SD card တွေဒီဟာတွေပေါ့နော် router လေးတွေကိုကျွန်တော်တို့ချိတ်ဆက်ပြီးတော့နည်းပညာရပေါ့ကိုကိုယ်ကလည်း computer science နဲ့ဟိုပညာသင်ခဲ့ရတယ်ဆိုတဲ့အခါကျတော့ဒီတွေ့ကြုံတွေကိုကျွန်တော်စုပေါင်းပြီးတော့ဟိုကျောင်းဦးကျောင်းသားတွေကိုကျွန်တော်တို့မြေပြင်မှာမျက်နှာချင်းဆိုင်မတင်နိုင်တဲ့အချိန်မှာကျွန်တော်တို့ဒီတစ်ဖက်ရေးဆိုင်နေဒီ Mindy တင်ဒန်းနေတယ်ပေါ့နော် Mindy အတန်းခွဲတွေဟို learning center ရှိတဲ့နေရာတွေမှာကျွန်တော်တို့ iPad လေးကိုတက်ပြီးတော့ခုနဟိုကျောင်းကျောင်းသားတွေသူ့နေရာလေးမှာလာပြီးတော့သူတို့ရဲ့ဖုန်းတွေကျွန်တော်တို့ဒီ Mindy Project ကလည်း tablet လေးတွေပံ့ပိုးပြီးတော့အဲ့ဒါလေးနဲ့သူတို့ချိတ်ဆက်ပြီးတော့လေ့လာသင်ကြားမှုကိုစခဲ့တာပါပဲ Mindy Project
ဟုတ်ကဲ့ပါရှင်ဆိုတော့ဒီဝေးနိုင်ခေါင်ဖျားတဲ့ data တွေမှာရောက်နေတဲ့ဒီမြန်မာနိုင်ငံကလူငယ်လေးတွေပေါ့နော်သူတို့တွေပညာသင်နေတယ်ဆိုဒီ Mindy Box ဟိုဟာကိုဒီတကယ်တမ်းပေါ့နော်စေတနာရှိတဲ့ဒီဟိုဟာအဖွဲ့အစည်းတွေကလည်းဒီစာသင်ကျောင်းလေးတစ်ခုနေနဲ့အထီတော်ဖန်တီးလို့ရတယ်ဆိုတော့တကယ်လို့တဦးချင်းနေနဲ့ပုတ်ကလစ်ကတဦးချင်းနေနဲ့လေ့လာခြင်းနဲ့ဆိုတော့ Mindy Box ရဲ့ဒီတံပိုးပေါ့နော်ဘလောက်လောက်နဲ့ဟိုဒီအဝေးမှာဒီဓာမျိုးပေါ့နော်အင်တာနက်မရှိဘဲနဲ့ဒီလိုမျိုးပညာသင်ကြားနိုင်အောင်လုပ်နိုင်ပါလိမ့်ရှင
်ဟုတ်ကဲ့ဟိုအခုလက်ရှိတို့ဒီဟို Raspberry Pi 5ပေါ့နော်နောက်ဆုံးထွက်လာတဲ့ခုနကဒီ Raspberry Pi version နဲ့သုံးရမယ် RAM လည်းခုနကဟို 4GB ပဲဖိုင်လောက်နဲ့သွားကြမယ်ဆိုရင်တော့ဟိုဒေါ်လာ200-250ပတ်ဝန်းကျင်စောက်ဆိုရင်ဟိုဒီ Mindy Box လုံးဝကောင်းကောင်းရတယ်။နောက်ပြီးတော့အတွင်းထဲမှာပါတဲ့ဟိုသင်ခန်းစာတွေခုနပြောတဲ့ဟိုသင်ကြားရေးနဲ့ပတ်သက်တဲ့အရင်းအမြစ်တွေ video file တွေပါတယ်ညာတွေဆိုတော့ကျွန်တော်တို့က Mindy Project ကနေပြီးတော့ဘယ်လိုပြောမလဲ open source လုပ်ထားတဲ့အတွက်ဘယ်သူမှမစိုးကျွန်တော်တို့ကအလကားယူသုံးဝင်ပေးတာ။ကျွန်တော်တို့ Mindy Project ကိုပတ်စံပေးကြရတယ်မလို့ခွင့်တောင်းကြရတာမလို့လုံးဝလို့တို့တို့ကျွန်တော်တို့ Mindy Box software ကြီးဆိုတဲ့ website ကနေပြီးတော့ download လုပ်ပြီးတော့တို့ကိုယ်တိုင်ဟိုလိုအပ်တာတွေဆွဲယူပြီးတော့ဆွဲတင်ခွင့်ကျွန်တော်တို့ပေးထားပါတယ်အဲ့တော့ software ဘိုင်းနဲ့ပညာစာရင်းမြစ်တွေနဲ့ပညာစာတွေတော့တို့ဘာမှပူစရာမလိုဘူး box ကဒေါ်လာ100,000ဆိုတော့ရောက်ပြီစမှာ
အခုလက်တွေ့ပေါ့နော်ဒီ mummy box ကိုတုံးပြီးတော့အတုံးပြူပြီးပညာသင်နေတဲ့နေရာဘယ်နေရာပါလဲရှင
်ဟုတ်အခုကျွန်တော်တို့ဟိုပြည်တွင်းမှာတော့ကျွန်တော်တို့လက်ရှိ mummy box တွေတုံးပြီးတော့သင်နေတဲ့ဟိုနေရာတွေကတော့15 16နေရာလောက်ရှိနေဆင်မှာ
ဟို
နောက်ပြီးတော့ရှင်စုစုပေါင်းចောင်းသားအရေအတွက်နဲ့ကြည့်လိုက်ရင်တော့900ပေါင်းကျောင်းမှာရှိနေចောင်းပြပါဘာလို့ဆိုတော့ကျွန်တော်တို့အခုဒီပြည်တွင်းမှာဒီလပိဆိုင်ကလေးတွေပြည်တွင်းမှာဒီမျက်နှာချင်းဆိုင်သွားနေတဲ့အတန်းတွေကိုလောလောဆယ်ကျွန်တော်တို့ဟိုရက်ထားတာပေါ့အကြောင်းအမျိုးမျိုးကြောင်းပေါ့ရက်ထားတဲ့ခါကျတော့လောလောဆယ်ကျွန်တော်တို့ကဒီမိုင်းမီချက်တာတွေမှာပဲပေါက်စင်နေကျွန်တော်တို့တင်နေကြပါတယ်ဆင်မှာအဲ့လောက်တော့ရှိရဆင်မှာနောက်ပြီးတော့ရှင်လက်ရှိမှာလည်းကျွန်တော်တို့ဟိုယူရီးယားနိုင်ငံမှာကျွန်တော်တို့ရွှေပြောင်းလုတ်သမားဝင်းအလုံးမတဲ့တာသမီးတွေကိုလည်းကျွန်တော်တို့ရဲ့ပါနာမိတ်ဖက်ဖွဲ့စည်းရေးနဲ့ပေါင်းပြီးတော့ကျွန်တော်တို့အဲ့ဘက်မှာလည်းဒီမိုင်းမီပေါက်စင်နေဆင်ဒေတာတင်ကြားမှုတွေပြုလုပ်နေပါတယ်ဆိုအဲ့မှာတော့အကြောင်းပြ
ောတာဒီနေရာတွေမှာပါလို့ဆက်ဒီနေရာတွေမှာ
ပါလို့ဆက်တော့နိုင်ငံရဲ့တောင်ပိုင်းနဲ့မြောက်ပိုင်းမှာပါဆက်မှာတောင်ပိုင်းမှာလည်းရှိပါတယ်မြောက်ပိုင်းမှာလည်းရှိရယ်တောင်ပိုင်းကဟိုတချို့နေရာတွေမှာဆိုရင်တော့သူတို့နိုင်ငံမှာဟိုကြောင်းကျက်နေတဲ့ဟိုဟိုပေါ့ကြောင်းသူကြောင်းသားတွေကိုကျွန်တော်တို့ပေါက်ဆဲက digital skill ပေါ့နော်ဒီပညာနဲ့ပတ်သက်တဲ့ဟိုသင်ခန်းစာတွေကိုသူတို့ပုံမှန်စာတင်ချိန်မဟုတ်တဲ့အခြေအနေမှာကျွန်တော်တို့ grade 6ကနေ grade 9ကိုသင်ပေးနေပါတယ်ဆရာမအဲ့တော့မြောက်ပိုင်းမှာလည်းခုနကဟိုရေရားဝန်ထမ်းတွေရဲ့တာသမီတွေကိုကျွန်တော်တို့ဒီပေါက်ဆီယံလေ့ဆင်သင်ကြားမှုတွေ training တွေလုပ်နေအဲ့မှာဆိုလို့ရှိရင်တော့ကျောင်းသူကျောင်းသားဟိုပေါင်းလိုက်ရင်တော့150လောက်တော့ရှိနေဆရာ150 200လောက်ရှိပါလိမ့်မယ်ဆရာဟုတ
်မြန်မာ mobile education မိုင်မီလို့ခေါ်တဲ့ရွေးရှားပညာသင်ကြားရေးအတွက်ဤပညာတည်ထွင်ခဲ့သူကွန်ပျူတာပညာရှင်ဦးတင်မောင်မောင်အေးပါဒီနည်းစနစ်မှာပါဝင်တဲ့ပစ္စည်းတွေနဲ့ဘယ်လိုသုံးရလဲဆိုတာကိုဆက်ပြီးသင်ပြပေးပါမယ်။နောက်တစ်ပတ်မှာပြန်ဆုံရအောင်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြင့်မွန်ကတလှည့်ပြောပြပေးပါမယ်ရှင
်ပင်လယ်နီနဲ့အေဒန်ပင်လယ်ဝေးရဲ့သွားလာနေတဲ့ဒီကုန်သင်းမောတွေကိုတိုက်ခိုက်နေတဲ့ယမန်နိုင်ငံကဟူဒီသဘုံတွေရဲ့ပြစ်မှောက်ပေါင်းများစွာကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတိုက်ခိုက်ခဲ့ကြပါတယ်။ယမန်နိုင်ငံတကွာမှာရှိတဲ့နေရာပေါင်း16နေရာကပြစ်မှတ်ပေါင်း60ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်စစ်တပ်ကုတ်ကိဌာနချုပ်ကဂျာလာရီနီကပြောကြားပါတယ်။နိုင်ငံတကာတင်မောရီအပေါ်ဟူဒီတို့ရဲ့တိုက်ခိုက်မှုကိုတိုက်ရိုက်တုံ့ပြန်တာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဟူဒီသဘုံတွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတဲ့ကုတ်ကိစခန်းတွေလက်နက်တိုက်တွေဒုံးကျည်ပစ်စနစ်တွေစစ်လက်နက်တွေထုတ်လုပ်တဲ့နေရာတွေအပေါ်ကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းတွေကိုအစ္စရေးကလူမျိုးတုံးတပ်ဖြတ်နေတယ်လို့ဆိုပြီးတော့တောင်အာဖရိကနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားစွဲတဲ့အမှုအတွက်အစ္စရေးကဒီကနေ့ခုခံခြေပါပါတယ်။ Genocide လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အတုံးနှုံးကိုအတုံးချနေကြတယ်လို့အစ္စရေးအစိုးရရဲ့တရားရေးဆိုင်ရာအတိုင်ပင်ခံ Telberger ကပြောကြားပြီးတော့ဆွဆွဲမှုတွေပေါ်ပြင်းပြင်းထန်ထန်ပယ်ချပါတယ်။ Netherlands နိုင်ငံ The Hague မြို့က ICJ တရားရုံးမှာဒီအမှုကို January 17ရက်နေ့ဒီကနေ့12ရက်နေ့အထိ2ရက်ကြာနာပွဲလုပ်တာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေပေါ်အစ္စရေးအစိုးရကိုယ်တိုင်လူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်ဆိုတော့တောင်အာဖရိကရဲ့ဆွဆွဲမှုဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလုံးဝမှားယွင်းဆွဆွဲတာဖြစ်တယ်လို့အစ္စရေးဘက်ကဒီကနေ့အထည်ပပြောသွားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားညီနောင်မဟာမိတ်၃ဘွဲ့ကြားယာယီပြစ်ခတ်ရဲဆဲဖို့သဘောတူလိုက်ပါတယ်။တရုတ်အစိုးရဂျောင်းဝင်ဆေးဆက်ပေးမှုနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာနှစ်ဖက်ဒီကိုယ်စားလှယ်တွေဇန်နဝါရီ10ရက်နဲ့17ရက်နေ့ကဆွေးနွေးပြီးတော့တရားဝင်သဘောတူညီမှုရရှိခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံဂျာယီဌာနဘက်ကပြောကြားခဲ့ပါတယ်။တခါထိုင်ဝမ်ကျွန်းမှာမလက်ဖြန့်ကျင်းပမဲ့ဒီသမ္မတရွေးကောက်ပွဲအတွက်အဓိကဝင်ပြိုင်ကြမဲ့ပါတီကြီးတွေကသမ္မတလောင်းတွေနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့အကြိတ်နဲ့မဲဆွဲစည်းရုံးမှုတွေလုပ်ခဲ့ကြပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆွတာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်သစ်ကူးကာလအခါသမယမှာ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဲဆန္ဒတွေပြကြပါစေရှင်။
This program has